to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ခုနှစ် January 18ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျောင်းညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှစတင်လိုက်ပြီးဆိုတာကိုအထက်လွှတ်တော်ကသမ္မတကိုကြာသပတေးနေ့တုန်းကအသိပေးလိုက်ပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အခြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်တောက်ကြညနေညချမ်းအတွက်သရရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေကတော့တရုတ်မြန်မာတန်တမန်ဆက်ဆက်ရေး290ပြည့်တဲ့အချိန်မှာမြန်မာနိုင်ငံကိုပထမဆုံးရောက်လာတဲ့တရုတ်သမ္မတရှီဂျင်းဖင်ရဲ့ခီးစဉ်ပေါ်မှာစစ်တပ်ဘက်ကဗာများမျှော်လင့်ပါတယ်
တရုတ်တပ်မတော်နဲ့မြန်မာတပ်မတော်ရဲ့ဆက်ဆံမှုဆိုတာလည်းရှင်းနေပေါင်းများစွာတဲ့ရှိတယ်။1948နောက်ပိုင်းမှာတော့ပုံမိုပြပါပြီးပုံသက်ထရှားလာတာပေါ့။အဲမဟာဒီပါ
တပ်မတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။တရုတ်တပ်မတော်အနေနဲ့မြန်မာညီညာရေးပြည်လဲအောင်အစိုးရကိုတိုက်တွန်းနိုင်မယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်တွေဘက်ကမျှော်လင့်ပါတယ်တရုတ်သမ္မတခီးစဉ်ထဲမှာစီးပွားရေးတွေဆွေးနွေးတဲ့အခါမှာဒေသခံတွေနိုင်ငံရေးပါတီတွေရဲ့သဘောထားမပါဘဲမလုပ်စေချင်ပါဘူးဆိုတော့နိုင်ငံရေးပါတီတွေရဲ့သုံးသက်ချက်နဲ့အတူတရုတ်သမ္မတရဲ့ခီးစဉ်မှာပဲကြောက်ဖြူအထူးဆုံးလို့စစ်မှန်ကိန်းတွေလက်မှတ်ရေးထိုးမဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်ဆွဲချက်တင်ထားတဲ့အမှုကိုတစ်ထက်လွှတ်တော်မှစတင်လိုက်ပြီဆိုတာကိုအထက်လွှတ်တော်ကသမ္မတကိုကြာသပတေးနေ့တုန်းကအသိပေးအကြောင်းကြားလိုက်ပါတယ်။သမ္မတအတွက်ဘသူတွေကဥပဒေကြောင်းကနေကိုစားပြုမယ်ဆိုတာကိုသမ္မတဘက်ကနေစနေနေ့ညနေပိုင်းနောက်ဆုံးထားပြီးအထက်လွှတ်တော်ကိုအကြောင်းပြန်ရမှာပါ။အထက်လွှတ်တော်မှစုံစမ်းစစ်ဆေးမဲ့အမှုကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကကြီးကြပ်သွားမှာဖြစ်ပါတယ်။အမှုကြားနာတဲ့အခါအထက်လွှတ်တော်အမတ်တွေကဂျူရီလူကြီးတွေအဖြစ်ဆောင်ရွက်ကြမှာပါ။သမ္မတအာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်ချက်တွေကိုဟန်တာနှောက်ယှက်မှုစတဲ့အမှုနှစ်ခုနဲ့သမ္မတကိုဆွဲချက်တင်ခဲ့တဲ့အောက်လွှတ်တော်ကအမှုအတွက်ကိုစားပြုမန်နေဂျာအမတ်9ယောက်ကိုရွေးချယ်ထားပါတယ်။အောက်လွှတ်တော်ကိုစားပြုမန်နေဂျာတွေအနေနဲ့စနေနေ့နဲ့တနင်္လာနေ့တွေမှာအမှုအတွက်သူတို့ဘက်ကပြင်ဆင်ထားချက်တွေကိုရှောက်ထားရမှာပါ။သမ္မတပေါ်တရားစွဲတဲ့အမှုကြားနာစစ်ဆေးမှုတွေကိုတော့အင်္ဂါနေ့မှာစတင်မှာဖြစ်ပါတယ်။အခုလိုမျိုးသမ္မတအပေါ်တရားစွဲတဲ့အမှုစတင်ချိန်မှာပဲလွှတ်တော်ကအတည်ပြုထားတဲ့ယူကရိန်းအတွက်စည်ရေးအကူအညီဒေါ်လာတန်400လောက်ကိုသမ္မတထရမ့်ကမပေးသေးဘဲဆိုင်းထားခဲ့တာဟာအစိုးရလိုက်နာရမယ့်စီကံချက်တွေကိုချိုးဖောက်တာဖြစ်တယ်လို့အစိုးရတာဝန်ခံမှုတာဝန်ယူမှုရှိရေးဆောင်ကြည့်တဲ့ဗမ်မလိုက်အဖွဲ့ကကြာသပတေးနေ့တုန်းကပြောကြားခဲ့ပါတယ်။2020သမ္မတရွေးကောက်ပွဲကြာရင်သမ္မတနဲ့နိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားတို့အပေါ်ယူကရိန်းအစိုးရကစုံစမ်းပေးဖို့သမ္မတထရမ့်ကတောင်းဆိုပြီးတော့စစ်ရေးအကူအညီတွေကိုဆိုင်းထားခဲ့တာပါဒီကိစ္စကြောင့်သမ္မတဟာသူ့နိုင်ငံရဲ့အကျိုးအမြတ်အတွက်အာဏာကိုအသုံးချခဲ့တယ်ဆိုပြီးအောက်လွှတ်တော်ကစုံစမ်းဆွဲချက်တင်ခဲ့တာဖြစ်ပါတယ
်ယူကရိန်းသမ္မတဟာစီးပွားရေးနဲ့ပတ်သက်လို့ဘာမှနားလည်သိရှိခြင်းမရှိဘူးလို့ယူကရိန်းဝန်ကြီးချုပ်ရဲ့လောင်းပြောင်ပြောထားတဲ့အသံဖိုင်ပေါက်ကြားခဲ့ပြီးတဲ့နောက်ဒီနေ့တောက်ချနေမှာပဲယူကရိန်းဝန်ကြီးချုပ်နှုတ်ထွက်စာတင်လိုက်ပါတယ်ဒီလိုပေါက်ကြားခဲ့တဲ့အသံဖိုင်နဲ့ပတ်သက်လို့ပြောကြားခဲ့တဲ့Alexey Honcharov ကဒီသမ္မတပေါ်မှာထားရှိတဲ့လေးစားယုံကြည်မှုတွေပြည့်ရဲမသွားအောင်သူရဲ့နှုတ်ထွက်စာကိုလွတ်တော်စီတင်သွင်းနိုင်ခွင့်ရှိတဲ့သမ္မတစီပေးအပ်ခဲ့ကြောင်းလည်းပြောပါရယ်ဝန်ကြီးချုပ်ရဲ့နှုတ်ထွက်စာကိုသမ္မတအနေနဲ့လက်ခံခံဆိုတာကိုတော့မသိရသေးပါဘူးဒါပေမဲ့ဒီနှုတ်ထွက်စာနဲ့ပတ်သက်လို့သမ္မတဇလင်စကီရဲ့ဆုံးဖြတ်ချက်ကိုတရားထုတ်ပြန်မယ်လို့သမ္မတရုံးရဲ့ထုတ်ပြန်ကြေညာချက်ကိုကူကားပြီးတော့ Ukraine သတင်းဌာနကကြေညာခဲ့ပါတယ်ခင်ဗျာ
နေပြည်တော်မှာရောက်ရှိနေတဲ့တရုတ်သမ္မတရှီဂျင်းပင်ကိုနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့အကြိုဆိုတွေ့ဆုံခဲ့ကြပါတယ်။တရုတ်မြန်မာဆက်ဆံရေးအနှစ်90ပြည့်အထိမ်းအမှတ်နဲ့တရုတ်သမ္မတရှီဂျင်းပင်ဟာမြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာခဲ့တာပါ။မြန်မာနိုင်ငံကိုအနှစ်90နီးပါးအတွင်းပထမဆုံးရောက်လာတဲ့တရုတ်သမ္မတကိုသမ္မတဦးဝင်းမြင့်ကသမ္မတအင်ဒိုမှာဂုံပြူတပ်ဖွဲ့နဲ့အကြိုဆိုတွေ့ဆုံပါတယ်။တရုတ်သမ္မတရဲ့ခရီးစဉ်ဟာတိတ်ကိုအရေးကြီးပြီးသမိုင်းဝင်တဲ့ခရီးစဉ်ဖြစ်တယ်လို့သမ္မတဦးဝင်းမြင့်ကသတင်းတော်တွေကိုပြောပါတယ်။တရုတ်သမ္မတရှီဂျင်းပင်ဟာသမ္မတဦးဝင်းမြင့်နဲ့တွေ့ဆုံခဲ့သလိုနိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့လည်းဒီကနေ့ တီးခြားတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။နောက်ပတ်စနေနေ့မှာတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်သမ္မတရှီတို့တွေ့ဆုံမှာဖြစ်ပါတယ်။နှစ်နိုင်ငံစစ်ရေးလုံခြုံရေးကိစ္စတွေကိုဆွေးနွေးကြမယ်လို့တမတော်တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။အခုညပိုင်းသမ္မတအိမ်တော်မှာပြုလုပ်တဲ့နိုင်ငံတော်ညစာစားပွဲအခမ်းအနားမှာတော့တရုတ်တန်ယုံရဲ့ဖိတ်ကြားချက်နဲ့တိုင်းရင်းသားခေါင်းဆောင်တွေလည်းတက်ရောက်ကြပါတယ်။တရုတ်သမ္မတရဲ့ခီးစဉ်အတွင်းခေတ်သစ်ပိုလန်မှကြီးဆိုင်ရာစီမံကိန်းအတွက်တရုတ်နဲ့မြန်မာကြားကုန်သွယ်ရေးစီးပွားရေးသဘောတူစာချုပ်တွေလက်မှတ်ထိုးဖို့စီစဉ်ထားပါတယ်။တရုတ်မြန်မာဆက်ဆံရေးအနှစ်80ပြည့်အထိမ်းအမှတ်ဖြစ်တရုတ်မြန်မာယဉ်ကျေးမှုနဲ့ခီးသွွာလာရေးအစီအစဉ်ကိုမိတ်ဆက်ပွဲအပါအဝင်အထိမ်းအမှတ်အခမ်းအနားတွေကိုလည်းတရုတ်သမ္မတရှီဂျင်းပင်သူ့ရဲ့ခီးစဉ်အတွင်းတက်ရောက်ဖို့ရှိပါတယ်ရှင်။
ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့ရှီတောင်အာရှအာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းတောင်တရုတ်ပင်လယ်ရေးကိစ္စနဲ့မြန်မာနိုင်ငံကရိုဟင်ဂျာရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။အာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုဗီယက်နမ်နိုင်ငံနာသန်မြို့မှာမနေ့ခြားသောနေ့ကစတင်ပြီးတော့နေ့ရက်ကြာကျင်းပခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံကပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်တက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးအတွင်းမှာရိုဟင်ဂျာတွေပေါ်မှာလူခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကိုဥပဒေအရအရေးယူဖို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုဘေးကင်းလုံခြုံစွာနဲ့အမြဲဆုံးပြန်နိုင်အောင်ဆောင်ရွက်သင့်တယ်ဆိုပြီးတော့မလေးရှားနိုင်ငံသားရဲ့ဝန်ကြီးက Facebook ကနေဒီနေ့မှပြောကြားလိုက်ပါတယ်။ဒါပြင်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနေရပြန်ရေးကိစ္စကိုဆောင်ရွက်ခင်မှာမြန်မာနိုင်ငံအတွင်းမှာကြံခဲ့တဲ့ရိုဟင်ဂျာတွေကိုလည်းမြန်မာအစိုးရအနေနဲ့နိုင်ငံသားအဖြစ်အသိအမှတ်ပြုဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့တော့သဘောတူထားပါတယ်။ရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်ပြီးကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံကတရားရုံး ICJ မှာလူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲထားတာကိုနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်ပြီးမြန်မာနိုင်ငံအတွက်ခုခံခြေပခဲ့တာကိုဝန်ကြီးဦးကျော်တင်ကဒီစီဝေးအတွင်းရှင်းပြခဲ့တယ်လို့ဘန်ကောက်ပို့သတင်းစာကဖော်ပြခဲ့ပါတယ်။တောင်တရုတ်ပင်လယ်ရေးကိစ္စနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံကြားနယ်မြေပိုင်ဆိုင်မှုအငြင်းပွားနေတာတွေကိုကင်တွယ်ဖြေရှင်းနိုင်ဖို့အတွက်ဒေသတွင်းမှာလိုက်နာရမယ့်စီမံစည်းကမ်းတွေကိုချမှတ်နိုင်ဖို့လဲအာဆီယံနိုင်ငံကြားရေးဝန်ကြီးတွေကလိုလားနေကြတယ်ဆိုပြီးတော့ထိုင်းနိုင်ငံကြားရေးဝန်ကြီးဒွန်ပရမုတ်ဝီနိုက်ကပြောဆိုထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။နောက်ထပ်ညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီဆိုရေလွှမ်းတဲ့ပါရှန်ရှာကျွန်းပေါ်ရိုဟင်ဂျာဒုက္ခသည်တသိန်းနေဖို့အဆင်သင့်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောလိုက်ပါတယ်ဘင်္ဂလားပင်လယ်အော်ရင်ကကျွန်းပေါ်မှာတာတမန်တွေလူနေအိမ်တွေဆေးရုံတွေနဲ့ဗလီတွေတိဆောက်ပြီးသွားပြီလို့တာဝန်ရှိသူတွေကပြောပါတယ်ဘာဆန်ချာကျွန်းပေါ်မှာလူနေဖို့အလုံးအသင့်ဖြစ်နေတဲ့အကြောင်းဒုက္ခသည်ကူညီရေးနဲ့နေရပ်ပြန်ပို့ရေးဆိုင်ရာဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးမာဘပ်အလမ်တာကိုနာက AP သတင်းဌာနကိုပြောပါတယ်ဒုက္ခသည်တွေကိုအဲ့ဒီကျွန်းပေါ်ဘယ်တော့ပြောင်းမှလဲဆိုတာကိုတော့ဘင်္ဂလားဒေ့ရှ်ကမကြေညာသေးပါဘူးကောက်ဆစ်ပဇာကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာဒုက္ခသည်အများအပြားပြုတ်သိမ့်နေနေကြရတဲ့အတွက်တချို့ကိုပါဆန်ချာကျွန်းပေါ်ပို့ဖို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေလိုလားနေတာပါဒါပေမဲ့အဲ့ဒီကျွန်းမှာမကြာခဏရေလွှမ်းတဲ့အတွက်ဒုက္ခသည်တွေကိုနေရာရွှေ့ပြောင်းချထားမဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရစတဲ့အဆိုပြုခဲ့တဲ့ကကုလသမဂ္ဂနဲ့နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေကကန့်ကွက်ပြီးတော့ဒုက္ခသည်တွေကိုအတင်းအကျပ်မပို့ဖို့ပြောနေပါတယ်ဒုက္ခသည်တွေကိုယ်တိုင်လည်းအဲ့ဒီကျွန်းပေါ်မသွားချင်ကြပါဘူးဒီရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့နိုင်ဖို့ဆောင်ရွက်မှုတွေကြမ်းကြာနေတာကမြန်မာဘက်ကကြောင်းလို့ဘင်္ဂလားဒေ့ရှ်အစိုးရကဆွဆွဲပြောနေတာပါရိုဟင်ဂျာဆိုတဲ့အတုံးနှုံးလက်မခံတဲ့မြန်မာအစိုးရကတော့ရိုဟင်ဂျာတွေကိုပြန်လက်ခံဖို့အသင့်ပြင်ထားတယ်လို့ပြောကြားထားပါတယ
်အီရန်နိုင်ငံရဲ့ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအာလီခါမေနီဟာမြို့တော်တီရန်မှာတောက်ချာနေဝတ်ပြုဆူတောင်းပွဲကိုဒီနေ့မှာကျင်းပပြုလုပ်ခဲ့ပါတယ်အီရန်နိုင်ငံမှာအမေရိကန်ရဲ့အဝေးထိန်း drone နဲ့တိုက်ခိုက်မှုကြောင့်အီရန်ထိပ်တန်းစစ်ဗိုလ်ချုပ်ဆူလေမာနီတေဆုံးတာနဲ့ယူကရိန်းခီးသည်တင်လင်းကိုအီရန်ဘက်ကမှားပြီးပစ်ချလိုက်တာကြောင့်အီရန်နိုင်ငံပေါ်မှာဒေါသတွေထွက်နေချိန်မှာပဲအီရန်ဘာသာရေးခေါင်းဆောင်ကြီးကအခုလိုတောက်ကြဝတ်ပြုဆူတောင်းဘက်ကိုကျင်းပခဲ့တာဖြစ်ပါတယ်ဒါဟာ2012နောက်ပိုင်းကမ္ဘာနီအနေနဲ့အီရန်မြို့မှာတောက်ကြဝတ်ပြုဆူတောင်းဘက်ကိုပထမဆုံးအကြိမ်လုပ်တာဖြစ်ပါတယ်အမေရိကန်က အီရန်ရဲ့ဒီကတ်စတပ်ဖွဲ့စစ်ဗိုလ်ချုပ်ဆူလေမာနီကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်တပ်ဖြတ်ခဲ့တဲ့လောက်ရက်ဟာအမေရိကန်ရဲ့အကြမ်းဖက်တဲ့သဘာဝကိုပြတာလိုက်တာဖြစ်ပြီးတော့အီရန်နိုင်ငံမှာရှိတဲ့အမေရိကန်စစ်ခြေစိုက်စခန်းတွေကိုအီရန်နိုင်ငံကဒုံးကျည်တွေနဲ့တိုက်ခိုက်လိုက်တာဟာလည်းဖျားသခင်ရဲ့စွမ်းအားနဲ့တိုက်ခိုက်လိုက်တာဖြစ်တယ်လို့ကမ်ပဏီကပြောပါတယ်။အီရန်နျူကလ িয়ার စီမံကိန်းနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတိုက်ခိုက်မှုတွေလှုပ်လာမယ်ဆိုရင်တော့အမေရိကန်အနေနဲ့စေသားလောက်ပို့ပြီးတော့ထိနာမှာဖြစ်တယ်လို့လည်းသတိပေးပါတယ်။ဒီရန်မျိုးလေကောင်မာတင်နဲ့လှုပ်ခဲ့တဲ့ဒီဝတ်ပြုစုတောင်းပွဲကိုတော့လူတွေထောင်ထဲချီတက်ရောက်ခဲ့ပြီးတော့အမေရိကန်ကြာဆုံးပါစေဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ခင်ဗျာ။
တောင်နှင်းမြောက်ကိုရီးယားကြားတဦးချင်းအလဲပတ်ခီးတွေပြန်မဆခင်မှာအမေရိကန်နဲ့ဆွေးနွေးဖို့အမေရိကန်ရဲ့ပြောကြားချက်ကိုတောင်ကိုရီးယားဘက်ကပယ်ချလိုက်ပါတယ်။မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်လို့နားလည်မှုလွဲမှားတာမျိုးဖြစ်မဲ့အရေးကရှောင်နိုင်ဖို့အတွက်ခီးတွေမှာပြန်မဆခင်အမေရိကန်နဲ့တိုင်ပင်ဆွေးနွေးသင့်တယ်လို့တောင်ကိုရီးယားဆိုင်ရာအမေရိကန်သံအမတ်ကြီး Harry Harris ကပြောကြားခဲ့တာပါ။ဒီလိုပြောကြတာဟာမသိတော့ဘူးလို့တောင်ကိုရီးယားသမ္မတရုံးတာဝန်ရှိသူကတုံ့ပြန်ခဲ့ပါတယ်။ကိုရီးယားနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်တဲ့ကိစ္စတွေကိုတောင်ကိုရီးယားကသာဆုံးဖြတ်မှာဖြစ်တယ်လို့တာဝန်ရှိသူကပြောပါတယ်။တောင်မြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးကတော့အသံအမတ်ကြီး Harris ရဲ့ပြောကြားချက်ကိုတုံ့ပြန်ဖို့ညှဉ်းဆန်ပေမဲ့မြောက်ကိုရီးယားနဲ့ပတ်သက်တဲ့မူဝါဒဟာတောင်ကိုရီးယားနဲ့သာဆိုင်တယ်လို့ပြောကြားခဲ့ပါတယ်
။ဩစတြေးလျနိုင်ငံကလောင်နေတဲ့ဒေါမီတွေအတွင်းမှာကိုအလာဝဘုံထောင်ပေါင်းများစွာတည်ဆုံးခဲ့ပြီးတဲ့နောက်တပတ်ကြာမှာပဲမိုးရွာသွန်းပြီးရေကြီးမှုတွေဖြစ်ပွားခဲ့တာကြောင့်ဩစတြေးလျသဘောကတော်ရိုက်ဥယျာဉ်တွင်းကကိုအလာဝဘုံလေးတွေကိုဒီနေ့မှကယ်ဆယ်ခဲ့ရပါတယ်။ဆစ်ဒနီမြို့နားမှာရှိတဲ့ဩစတြေးလျတော်တော်သရဝါရီရဲ့တဘာဝတော်ရိုင်းဥယျာဉ်ဝန်ထမ်းတွေဟာအဲ့မှာရှိတဲ့ကိုအလာစ်ဘတ်ဝန်လေးတွေကိုပေးလို့ရကိုရွှေပြောင်းပေးခဲ့ရတာပါ။ဩစတြေးလျနိုင်ငံမှာအခုရက်ပိုင်းတွင်မိုးရွာသွန်းခဲ့တာကြောင့်တော်မီလောင်နေတာကိုငြိမ့်သက်နေတဲ့မိသက်သမားတွေအတွက်တော့အထောက်အကူဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းတချို့နေရာဒါဇင်ပေါင်းများစွာမှာတော့တော်မီတွေထိန်းချုပ်နိုင်ခြင်းမရှိသေးပဲဖြစ်နေပါတယ်ခင်ဗျာ
။တောက်တာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မုံနဲ့ကိုရရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတောက်တာညရဲ့ထိတ်တန့်သတင်းဖြစ်တဲ့ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်သမ္မတရဲ့ခီးစဉ်အကြောင်းသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးမှာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့သမ္မတရှီဂျင်းဖင်ဟာဒီကနေ့မြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်ဟာနှစ်နိုင်ငံဆက်ဆက်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဖွံ့ဖြိုးရေးအတွက်ကောင်းမွန်တိုးတက်လိမ့်မယ်လို့တက်မတော်ဘက်ကပြောပါရယ်။မနေ့ဖြန်မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှုရှိပြီးနှစ်နိုင်ငံစီးရေးလုံခြုံရေးကိစ္စရပ်တွေဆွေးနွေးဖို့ရှိတယ်လို့တက်မတော်တာဝန်ရှိသူတွေကပြောပါရယ်။အပြည့်အစုံကိုတော့နိုင်ကိုအင်ကသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်မှာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်အလားအလာကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတပြောရေးစုခွင့်ရှိသူဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီရုပ်နဲ့မြန်မာနိုင်ငံဟာစစ်နေပေါင်းများပါကြတဲ့ဆက်သွယ်ဆက်ဆံမှုရှိတဲ့နိုင်ငံတွေဖြစ်တယ်ဒီရုပ်တက်မတော်နဲ့မြန်မာတက်မတော်ရဲ့ဆက်ဆံမှုဆိုတာလည်းစစ်နေပေါင်းများပါကြတဲ့ရှိတယ်ခေါင်ကွာစစ်သက်ချက်နောက်ပိုင်းမှာတော့ပုံမိုးပြပါပြီးထုတ်တဲ့ခေရှားလာတာပေါ့မဟာဒီပါလက်ဆက်ဆက်ဆံရေးကနေစီမျိုးပေါ့ပေါ့ချင်းစစ်ကြည့်ရင်းရင်းရှိကျွန်တော်တို့ကပေါင်းရနေတဲ့နိုင်ငံဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့တော့ဒီခီးစဉ်ပေါ်မှာဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာတွေပြည်သူတို့ရဲ့အလားအလာတွေပုံမှန်တိုးတက်လာနိုင်လိမ့်မယ်လို့ပဲပြောလိုက်ပါတယ
်ဒီကနေ့မွန်းလွဲပိုင်းမှာမြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်သမ္မတရှီဂျင်ပင်ဟာသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်သူနဲ့တွေ့ဆုံပြီးမနက်ဖြန်မှာတော့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှဖြစ်ပြီးအခုလိုတရုတ်မြန်မာနိုင်ငံခေါင်းဆောင်တွေရဲ့တွေ့ဆုံမှုကနေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအတွက်အထောက်အကူပြုလိုက်မယ်လို့မျှော်လင့်ကြောင်းလဲဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်တရုတ်နိုင်ငံကလည်းသူရဲ့သဘောထားကဘလို့ရှိတယ်ဆိုတာတုံ့ဆုပ်ကလေးဖြစ်တယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ပူးညီမယ်ဆိုလို့ကြတုံ့ဆုပ်ကလေးဖြစ်တယ်ဒါကြောင့်မလို့တရုတ်ရဲ့သမ္မတတရားကိုအနေနဲ့မြန်မာနိုင်ငံကိုလာရောက်လက်ပတ်ဆင်ရခုနကတည်းကငြိမ်းချမ်းရေးအနေနဲ့ခွင့်ပြုတိုးတက်ရေးလုပ်ငန်းစဉ်တွေမှာအကောင်းဘက်ကနေပြောကြတက်ရောက်မှုပုံမှန်များပြားလာနိုင်လို့ပဲကျွန်တော်ပြောနေပါတယ်
တရုတ်သမ္မတအနေနဲ့မနက်ဖြန်မှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှန်နဲ့တွေ့ဆုံရမှာနှစ်နိုင်ငံစစ်ရေးလုံခြုံရေးကိစ္စရပ်တွေဆွေးနွေးဖို့ရှိတယ်လို့လည်းဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်တရုတ်သမ္မတကြီးနဲ့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့ကကျွန်တော်တို့စတင်တွေ့ဆုံခဲ့တာက2011ခုနှစ်ကတည်းကစတင်တွေ့ဆုံတာဖြစ်တဲ့ကျွန်တော်တို့ဆွေးနွေးတဲ့အချိန်မှာလည်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့စတင်ရေးအရေးကြီးဆိုင်ရာကိစ္စရပ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စရပ်တွေနဲ့ပတ်သက်လို့ကြာဆွေးနွေးနိုင်တယ်ဆွေးနွေးနိုင်လိမ့်မယ်ဆိုပဲကျွန်တော်
တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်မတိုင်မီတရုတ်နိုင်ငံသားယဝန်ကြီးဌာနကအာရှရေးရာအထူးကူဆလဲမစ္စတာဆွန်ကော့ရှန်ကနေမြန်မာတရုတ်နယ်စပ်ခြေပြုဝအဖွဲ့ UWSA မိုင်းလာအဖွဲ့ MDAA ကချင်းအဖွဲ့ KIA ရခိုင်အဖွဲ့ AA စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံခဲ့ပါတယ်တရုတ်အထူးကူဆလဲအဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့တွေ့ဆုံမှုပေါ်မှာဘုံမှုချုပ်စော်မင်းထွန်းကအခုလိုမြင်ပါတယ်
ဒီကဆုံးကောဆိုင်နေတယ်သူကဒီဖွဲ့တွေနဲ့ကသူကမကြာခဏတွေ့ဆုံနေတာဖြစ်ပါတယ်အဓိကတွေ့ဆုံတာကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်တွေ့ဆုံတာဖြစ်ပါတယ်ငြိ င်းကြီးလုပ်ငန်းစဉ်တွေတိတ်ဆုံးတာဖြစ်ပြီးကြာလူငင်းကြီးလုပ်ငန်းစဉ်တွေရခင်ကားကပုံမှုပြီးတော့ကြကောင်းတဲ့ဘက်ကနေတယောက်ဆင်းနိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ
်ဗျ။မြန်မာတရုတ်နယ်စပ်အခြေပြုတိုင်းဒါလက်နက်ကိုင်တွေဖွဲ့ကဝါသားဖွဲ့ UBSA မိုင်းလာဖွဲ့ MDAA KIA ကချင်းလွတ်လိုက်ရေးဖွဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့တို့ကနေတရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်ကိုကြိုဆိုကြောင်းကြေညာချက်အသီးသီးထုတ်ပြန်ထားပါတယ်။တရုတ်သမ္မတရှီကျင်ဖင်ဟာနိုင်ငံတော်တိုင်ပင်ခံတောင်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ကာကွယ်ရေးဦးစီးချုပ်တို့အပြင်နေပြည်တော်မှာနိုင်ငံရေးပါတီ20ကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ခင်ဗျာ။
ဒါကတော့တရုတ်သမ္မတရဲ့ခီးစဉ်တက်မတော်ရဲ့သဘောထားနိုင်ကိုအိမ်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။လက်နက်ကိုင်တွေဘက်ကညီညာရေးမျှော်လင့်ချက်တွေအကြောင်းကိုလည်းဆက်ပြီးတင်ပြခြင်းပါတယ်။ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့တရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကဒီခီးစဉ်ကိုကြိုဆိုခဲ့ကြပါတယ်။သူရဲ့ခီးစဉ်တွင်မှာမပြေလည်နိုင်သေးတဲ့မြန်မာညီညာရေးကိစ္စတွေကိုထည့်သွင်းဆွေးနွေးမယ်လို့လည်းမျှော်လင့်ထားကြပါတယ်။အပြည့်အစုံကိုတော့ကိုမိုးစောကပြောပြပေးပါရှင်။
ဟုတ်ကဲ့တရုတ်သမ္မတရှီကျင်းဖင်မြန်မာပြည်ကိုလောက်တဲ့ခီးစဉ်ပေါ် UWSA ဝ NDAA မိုင်းလာ KIA ကချင် TNLA တအန်းပလောင် AA ရခိုင်စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကကြိုးဆိုချောင်းကိုခီးမစတင်မီအချိန်မှာထုတ်ပြန်ခဲ့ကြတာပါတစ်ချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်ဒေသကငင်းကြဲရေးကိစ္စတွေနဲ့ပတ်သက်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအပေါ်နားလည်မှုရှိရှိဆောင်ရွက်ပေးနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်KIA ကချင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကသူတို့အဖွဲ့ရဲ့သဘောထားကိုအခုလိုပြောပါတဲ
့ဦးချန်ကြီးရရှိသူရန်အထောက်အကူပြည်လိမ့်မယ်လို့ကျွန်တော်ကမျှော်လင့်ပါတယ်ပြည်နိုင်ငံကဒီဘက်အင်အားကြီးနိုင်ငံပဲဖြစ်ပါတယ်ဒီဘက်ရဲ့နိုင်ငံရဲ့ကြီးကြီးအားလုံးရုပ်ရုပ်ပမာပြည်တဲ့မှာပေါ့နော်ကိုယ်မြေထောက်ပတ်နေတဲ့ပူးပေါင်းနေတဲ့နိုင်ငံပဲဖြစ်ပါတယ်ဆိုတော့အဲ့ဒီပူးပေါင်းနေတဲ့လုံငန်းဒီမှာကိန်းဒီအလုံးကအောင်မြင်တဲ့ဆလို့ရှိနေကျွန်တော်တို့ဒီလိုပြတာပြတဲ့လဲသူအမေမို့ရရှိနိုင်တယ်လို့ကျွန်တော်ကမျှော်လင့်တာဖြစ်ပါတယ်။ကျွန်တော်တိုင်းသားတွေကဒလာမျိုးလုပ်နေတာအဲ့ဒါကျွန်တော်တို့ရဲ့လူလားချက်ဒီတောင့်တချက်ဒီကျွန်တော်ရက်ကြီးရထိုက်တဲ့အခွင့်အရေးဒီနိုင်ငံရဲ့အခွင့်အရေးတွေပေါ့နော်။အဲ့ဒါကိုလည်းထိထိပုံစဉ်စားပေးဖို့ပေါ့နော်။နားလည်ပေးဖို့တော့ကျွန်တော်တို့မျှော်လင့်တာဖြစ်ပါတယ်။
တရုတ်သမ္မတရဲ့ခီးစဉ်မှာမြစ်ဆုံစီမံကိန်းကိုအပြီးပိုင်ဖြတ်သိမ်းဖို့အတွက်လည်းကချင်ရက်ဖက်အဖွဲ့အစည်း50ကျော်ကတောင်းဆိုထားတာပါဒီတောင်းဆိုချက်အပေါ်မှာတော့ KIO အနေနဲ့မှတ်ချက်ပေးစရာရှိကြောင်းပြောပါတယ်သူတို့ရဲ့ထုတ်ပြန်ကြေညာချက်မှာတော့ပြည်သူတွေနဲ့အဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်မှာမတူကွဲပြားတဲ့အမြင်တွေပါရှိမှာဖြစ်ကြောင်းဒါကိုတရုတ်နိုင်ငံသမ္မတကြီးအနေနဲ့ပြည်သူတွေရဲ့ခံစားချက်ကိုနားလည်ပေးပြီးစေနာထားကူညီဖို့ကိုလည်းမြစ်တိုင်ရက်ခံထားပါတယ်အစိုးရကြံရော်နဲ့လက်နက်ကင်ပြိပခတွေဖြစ်ပွားနေတဲ့ TNLA တန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကလည်းသူတို့အဖွဲ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ်
။နိုင်ငံတော်မှစစ်ရည်မှုစီစဉ်ပြီးထိမှန်တဲ့လာလာရလည်းပတ်တာတိကျဖြစ်တာပေါ့နော်။အဲဒီနောက်ဆက်တွဲမှာတော့အထူးသဖြင့်ဒီမှာနေမှာဒီရည်မှုနဲ့တော့မဟုတ်ဘူးနော်ဒီရောပူလာမန်ကြီးအစီမံကိန်းဒီဒါကြဲဆောင်ရွက်သွားမယ်လို့အဲ့ဒီမျိုးလိုထင်တယ်။ဒါဒီကြတော့ဒီစွာရီလောက်ပါမလို့လည်းကျွန်တော်မျိုးလိုက်တယ်။အဲ့ဒီပတ်ဆက်တဲ့မှာပဲဒီလုံစီမှာဖြစ်နေတဲ့ဒီလိုဖြစ်ချင်းရင်းကိုအမီမာရပဲကိုတော့သူကညီနိုင်ပြီးနိုင်မယ်လို့အဲ့လိုမျိုးတော့မျိုးလိုက်ရတယ်
TNLA ကတရုတ်နိုင်ငံရဲ့စီးပွားရေးစီမံကိန်းတွေအောင်မြင်ဖို့အတွက်ပြည်ရင်းစစ်ရပ်တန့်ဖို့လိုအပ်ကြောင်းနဲ့ငင်းချမ်းရေးရရှိဖို့အတွက်ဒီခီးစဉ်မှာမြန်မာအစိုးရကိုလက်တွေ့ကျကျတိုက်တွန်းနိုင်မယ်လို့လည်းမျှော်မှန်းထားပါတယ်။တရုတ်မြန်မာနယ်စပ်ဒေသကအင်အားကြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA ဝါအဖွဲ့ကလည်းဒီခီးစဉ်မှာတရုတ်မြန်မာခေါင်းဆောင်တွေဟာမြန်မာပြည်မြောက်ပိုင်းကငင်းချမ်းရေးပြဿနာကိုလက်တွေ့အခြေအနေနဲ့ကိုက်ညီတဲ့နီလန်းတွေရှားဖွေတွေ့မယ်လို့မျှော်လင့်ကြောင်းနဲ့လိုအပ်တဲ့ဆောင်ရွက်မှုတွေကိုလည်းပြုလုပ်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။AA ခေါ်ရခိုင်ဖွဲ့ကလည်းတရုတ်သမ္မတရဲ့ခီးစဉ်နဲ့ပတ်သက်ပြီးကြေညာချက်ထုတ်ပြန်ရမှာရခိုင်ဒေသရဲ့ပထဝီနိုင်ငံရေးနဲ့ကိုက်ညီတဲ့ရခိုင်ပြည်သူတွေကိုအမှန်တကယ်အကျိုးရှိစေတဲ့မူဝါဒတွေချဲ့မှတ်နိုင်ပါစေကြောင်းနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်သည့်အထိကူညီနိုင်ပါစေကြောင်းဖော်ပြထားပါတယ်တရုတ်သမ္မတလာရောက်ချိန်မှာပဲသူတို့ဖမ်းဆီးထားတဲ့တမတော်သား2ဦးကိုလူသားချင်းစာနာမှုအရအမြန်ဆုံးပြန်လွှတ်ပေးမှဖြစ်ကြောင်းနဲ့ဖမ်းဆီးခံနေရတဲ့ရခိုင်ပြည်သူတွေနဲ့ AA တပ်ဖွဲ့ဝင်တွေကိုလွှတ်ပေးမယ်ဆိုရင်သူတို့ဖမ်းဆီးထားတဲ့အစိုးရလက်နက်ကိုင်အဖွဲ့ဝင်တွေကိုလည်းလွှတ်ပေးမှဖြစ်ကြောင်းကန့်လန့်ထားပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းက NDAA ခေါ်မိုင်းလာအဖွဲ့ကလည်းတရုတ်သမ္မတခီးစဉ်ကိုကြိုဆိုခဲ့တယ်လို့အမျိုးသားပြည်လဲတင့်ပြရင်းနဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာတက်တက်ကြွကြွပါဝင်ပြီးနိုင်ငံနယ်စပ်ဒေသကပြည်သူတွေပုံမတရားဝါပြောစီဖို့စူးစမ်းသွားမှဖြစ်ကြောင်းထုတ်ပြန်ခဲ့ပါတယ်။
ဒါကတော့တရုတ်သမ္မတရဲ့ခီးစဉ်ထဲမှာလက်နက်ကိုင်တွေရဲ့ညဉ့်ညံ့ရေးမျှော်လင့်ချက်တွေဖြစ်ပါတယ်ဒီနိုင်ငံရေးပါတီတွေဘက်ကအမြင်သုံးသပ်ချက်တွေကိုလည်းတစ်ဆက်တည်းတင်ပြချင်ပါတယ်။တရုတ်သမ္မတရှီဂျင်းပင်ရဲ့မြန်မာနိုင်ငံနှစ်ရက်တာခီးစဉ်တွင်မှာတော့ပြည်တွင်းနိုင်ငံရေးပါတီတချို့ကိုသမ္မတနဲ့တွေ့ဆုံမှုအတွက်တရုတ်တပ်ရုံးကနေတဆင့်ဖိတ်ကြားပြီးတော့ပါတီစုစုပေါင်း20လောက်တက်ရောက်ဖို့ရှိပါတယ်။ဖိတ်ကြားခံရတဲ့ပါတီအများစုကတော့တရုတ်သမ္မတလာတဲ့ခီးစဉ်ကိုကြိုဆိုကြပေမဲ့လို့မြန်မာနဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုတွေလုပ်မယ်ဆိုရင်ဒေသခံတွေနိုင်ငံရေးပါတီတွေရဲ့သဘောထားမပါဘဲနဲ့မလုပ်စေချင်ကြပါဘူး။တရုတ်သမ္မတနဲ့တွေ့ဖို့ရှိတဲ့နိုင်ငံရေးပါတီတချို့ရဲ့သဘောထားအမြင်တွေကိုကိုစောထက်ပြောပြပေးပါရှင
်လူခွင့်ရေးကိစ္စအင်းနဲ့အနောက်နိုင်ငံရဲ့ဖိအားကိုမြန်မာနိုင်ငံကရင်ဆိုင်နေရတဲ့အချိန်ပြီးတော့အမေရိကန်တရုတ်ကုန်သွယ်ရေးစစ်တင်းမာနေတဲ့အချိန်တမဒရှီချင်းပင်ရဲ့ခီးစဉ်ဟာမြန်မာနိုင်ငံအပေါ်တရုတ်ရဲ့သဘောထားကိုပြလိုက်တာဖြစ်နိုင်ကြောင်းအမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ်
အမေရိကန်တရုတ်ကုန်သွယ်ရေးမှာလည်းဖြစ်နေတဲ့အခြေအနေမှာဒါပြတာကအစီအစဉ်အပေါင်းအားလုံးပေါ့ပူပြီးဝါးကြီးချလက်အပေါင်းပေါ့ဒါကြတဲ့ရက်ပြတာကနိုင်ငံကနိုင်ငံကြီးမှာမြန်မာနိုင်ငံပေါ်မှာတရုတ်ပြည်ရဲ့ပေါ့ဗျာအဲ့ဒီချက်ရှိတယ်ဆိုတာကိုဗီယက်နမ်ကြားရဲ့ပုံလို့ဒါကောင်းတယ်လို့ပြောရမှာပါ
မြန်မာတရုတ်နှစ်နိုင်ငံကြားချုပ်ဆိုထားတဲ့စီမံကိန်းတချို့ဟာဒေသခံတွေကန့်ကွက်တာကြောင့်ရဆိုင်ထားတဲ့အချိန်မှာပဲလာရောက်တဲ့အတွက်တရုတ်သမ္မတရဲ့အခုခီးစဉ်အတွင်းအငင်းပွားပွဲစီမံကိန်းတချို့အတွက်နားလည်မှုစာချုပ် MOU ရေးထိုးဖို့ရှိနေရပါဒီစီမံကိန်းတွေထဲကမြန်မာသဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိတဲ့စီမံကိန်းဆိုရင်တော့ပြည်သူတွေအနေနဲ့လက်ခံလာနိုင်မှာဖြစ်ကြောင်းဦးခင်မောင်ဆွေကပြောပါတယ်
ဝင်ထုတ်နိုင်တယ်လေအကန့်တက်တယ်ပေါ့ဗျာအိချဖြစ်နိုင်တဲ့ပရောဒါတွေရပြီးမှစီမံကိန်းတွေဆက်လုပ်နိုင်တဲ့အားမျိုးဒီသွားတယ်မယ်ဆိုရင်တော့ဒီအကျိုးရှိသွားဟိုဆက်လုပ်ရအကြောင်းမရှိဘူးယူဆပါတယ်လည်းဒီကြီးရှိသွားရေးရှိအောင်အဲ့ဒီနိုင်ငံရေးရှိအောင်ရင်းရင်းအပေါ်အားလုံးကိုတော်တော်လေးအဖြစ်တော့အပြည့်သမားကိုပြည့်ပြည့်စုံမှုလိုအပ်တယ်ဆိုမှအဲ့ဒီတော့အိချသမားများအားစီစဉ်မှုအကျိုးရှိပါတယ
်တရုတ်သမ္မတခီးစဉ်ကနေကောင်းမွန်တဲ့ရလဒ်တွေထွက်ပေါ်လာဖို့မျှော်လင့်နေတဲ့ကချင်ပါတီတွေကလည်းနှစ်နိုင်ငံအစိုးရချင်းပူးတွဲလှုပ်ဆောင်မှုမှာပြည်သူတွေရဲ့သဘောထားကိုရယူစေခြင်းကြတာပါ
လုတ်တာကိုင်နာတော့ဒါတို့တက်ဖို့လုတ်တာကိုင်နာဖြစ်ပါတယ်ဒါပေမဲ့တကယ်ထိခိုက်နစ်နာတာတော့ဒေသခံတွေဖြစ်တဲ့အတွက်ဒီထိခိုက်နစ်နာမှုတွေအနာဂတ်မှာအကောင်းဆုံးဘယ်လိုဖြစ်စင်ပလဲသူတို့အောင်မြင်ဖို့ဆိုတာဒေသခံတွေမှာပါရမီမရပါဘူးဒါကြောင့်မို့ဒေသခံတွေရဲ့သဘောထားအမြင်တွေကိုအလေးထားသင့်တယ်ညှိနှိုင်းသင့်တယ်လို့ကျွန်တော်မြင်ပါတယ
်ကချင်ပြည်နယ်ပြည်သူပါတီ KSPP ပြောရေးဆိုခွင့်ရှိသူဒေါ်ဒွဲဘူးကပြောသွားတာပါတရုတ်အိမ်မှာဒစိတ်တစ်ပိုင်းဖြစ်တဲ့ရဝန်းနဲ့ပိုလမစီမံကိန်း BRI မှာအိန္ဒိယသမုဒ္ဒရာဘက်ထွက်တဲ့အတူဆုံးထွက်ပေါက်ကိုပိုင်ဆိုင်ထားတဲ့မြန်မာနိုင်ငံကအချက်အချာကြာနေပါတယ်။ဒီအထဲမှာတရုတ်နိုင်ငံရဲ့စီမံကိန်းကြီးအမြောက်များရှိနေတဲ့ရခိုင်ပြည်နယ်ဟာစီးပွားရေးနဲ့ပထဝီနိုင်ငံရေးနှစ်မျိုးစလုံးမှာရေးပါနေရပါ။ဒီလိုရေးပါရေးဒေသမှာနေထိုင်တဲ့သူတွေကိုအလေးထားဖို့လိုရလို့ရခိုင်ပါတီဖြစ်တဲ့ AMB ပါတီအထွေထွေအတွင်းရင်းမှုခိုင်ပြည်ဆိုးကပြောပါတယ်။
အကျလုံးကိုတရုတ်ဆိုအပ်လောကကွန်ဖက်စ်ပါတီပေါ်လောကတုံးဟောင်းအိမ်မှာရင်းနှီးနိုင်တဲ့ဆီစီပန်ကုပလီတို့ဖာမျိုးတွေကကျန်တဲ့ဒုစီပါတို့ကပြည့်စုံဆွေးနွေးတာတော့မရှိဘူး။ဒီတည်ဆုံးဟုတ်ဆိုအပ်ကုလီနဲ့အဖန်တေတာမျိုးနဲ့မဟုတ်ပေတဲ့ဒေသမှာရှိတဲ့တကယ်ကိုဟိုကောင်းဆောင်ပိုင်းတွေပါတီပိုင်းတွေနဲ့ဆက်ရောက်ဖို့လိုတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီ CCP တို့ကြားပါတီချင်းကောင်းမွန်တဲ့ဆက်ဆံရေးရှိနေတယ်လို့တခြားတိုင်းသားပါတီတွေနဲ့ပါဆက်ဆံရေးကောင်းအောင်တရုတ်အစိုးရကကြိုးစားနေပေမဲ့အထူးသဖြင့်ရခိုင်အင်အားကြီးပါတီဖြစ်တဲ့ရခိုင်မျိုးသားပါတီ AMP ပါတီကတော့သူတို့နဲ့နီးကပ်တဲ့ဆက်ဆံရေးမရှိဘူးလို့ပြောပါတယ်။တရုတ်သမ္မတရှီဂျင်းပင်ဟာဒီနေ့ဇန်နဝါရီ18ရက်နေ့လယ်တနာရီမှာနေပြည်တော်ကိုရောက်ပြီးညနေပိုင်းမှာနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်တို့နဲ့တွေ့ဆုံသွားဖို့ရှိပါတယ်။ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်းနိုင်နဲ့မနက်ဖြန်မှာတွေ့ဆုံဖို့ရှိပြီးနိုင်ငံရေးပါတီတွေနဲ့ကတော့ညသာစာပွဲမှာတွေ့ဆုံသွားဖို့ရှိကြောင်းနိုင်ငံရေးပါတီတချို့ကပြောပါတယ်
ကျွန်တော်တို့သဘောကျတယ်ဗျာပါတီတွေမကဘူးချာဟိုအေးပါတဲ့ဟို NGO တွေပါလည်းပါဖိတ်ဖို့ကောင်းတယ်လေတော့အဲ့လိုအားလုံးအော်ဂင်တင်မှုစစ်ချေအောင်ပြနေလို့ပိုကောင်းတာပေါ့ဗျာဒါမှလည်းဟိုကြင်ပြနေတာပြောနေတာလို့လို့ရတာပေါ့နော
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟုကော်မတီပြောခွင့်ရမုံရွာဦးအောင်ရှင်ပြောသွားတာဖြစ်ပါတယ်တရုတ်သမ္မတရှီဂျင်းပင်နဲ့အတူတရုတ်ကွန်မြူနစ်ပါတီဗဟုကော်မတီနိုင်ငံရေးဘူရိုအဖွဲ့ဝင်ဗဟုအတွင်းရေးမှူးဌာနအတွင်းရေးမှူးတင်ကျဲရှန်တရုတ်ကွန်မြူနစ်ပါတီဗဟုကော်မတီနိုင်ငံရေးဘူရိုအဖွဲ့ဝင်ပြည်ပရေးရာကော်မရှင်ရုံးအရာရှိရန်ကျဲရှိတရုတ်နိုင်ငံကောင်စီဝင်နိုင်ငံသားရေးဝန်ကြီးဌာနဝန်ကြီးဝမ်ယီနိုင်ငံရေးဆွေးနွေးညှိနှိုင်းမှုညီလာခံအမျိုးသားကော်မတီဒူဥက္ကဋ္ဌဟယ်လီဖုန်းတို့လည်းလိုက်ပါလာရလို့စင်ဝါသတင်းဌာနကထုတ်ပြန်ထားပါတယ်
ကိုဇော်ထက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်သေးပါပဲတရုတ်သမ္မတရဲ့ခီးစဉ်တွေမှာလက်မှတ်ရေးထိုးဖို့ရှိတဲ့စီမံကိန်းတွေအကြောင်းစုစည်းတင်ပြချက်တင်ဆက်ပေးကြပါမယ်။တရုတ်မြန်မာဆက်ဆံရေးအနှစ်80ပြည့်တဲ့အထိမ်းအမှတ်အဖြစ်နဲ့တရုတ်သမ္မတရှီကျင်းဖင်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပါတယ်။မြန်မာနိုင်ငံပေါ်မှာလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့နိုင်ငံတကာမှာအရေးယူဖို့ကြိုးပမ်းနေချိန်မှာပဲတန်တမာရေးအရာအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကထိတ်တန်းကောင်းဆောင်ကြီးမြန်မာနိုင်ငံကိုလာရောက်တာပါ။ဒီခီးစဉ်တွေမှာတော့ပြည်ပခါတွေဖြစ်ပွားနေစေရခိုင်ပြည်နယ်အပါအဝင်တခြားနေရာတွေကစီမံကိန်းတွေအတွက်ရင်းနှီးမြှုပ်နှံမဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးမယ်လို့မျှော်လင့်ထားကြပါတယ်။ဦးသိန်းထိုင်ဦးကစူးစီးတင်ပြထားပါတယ
်။ချောက်ဖြူစီဝါရေးဇုံ၊ရုပ်မြန်မာနယ်စပ်စီဝါရေးပူပေါင်းဆောင်ရွက်မှုဇုံနဲ့ရန်ကုန်မြို့သစ်စီမံကိန်းတွေကိုနိုင်ငံအကျိုးတူပူပေါင်းဆောင်ရွက်မဲ့အဓိကစီမံကိန်းတွေအဖြစ်မြန်မာနိုင်ငံခီးစဉ်မတိုင်ခင်တရုတ်သမ္မတရှီကျင်းဖင်ကြိုတင်ပေးပို့တဲ့အမှာစကားမှာဟုတ်ပြထားပါလေဒီခီးစဉ်တွေမှာကြောက်ဖြူရင်းနဲ့စိတ်ကန်းနဲ့စီးပွားရေးဆောင်အတွက်ဒေါ်လာ 1.3 ဘီလီယံဘိုးတရုတ်ဘက်ကယင်းနှိမ့်နှံမဲ့သဘောတူညီချက်အစ်စ်တွေလက်မှတ်ရေးထိုးမယ်လို့မျှော်လင့်တဲ့အကြောင်းမြန်မာကုသံရောင်းဝယ်ရေးဒုတိယဝန်ကြီးဦးအောင်ထူးရဲ့ပြောကြားချက်ကိုကိုးကားပြီးအယ်ဂျာဇီးယားသတင်းမှလည်းဖော်ပြပါလေတရုတ်နိုင်ငံရဲ့ခေတ်သစ်ဘိုးလမ်းမစီမံကိန်းဖြတ်သွားတဲ့လမ်းကြောင်းမှာရှိနေတဲ့မြန်မာနိုင်ငံနဲ့နောက်ထပ်စီမံကိန်းအစ်စ်တွေတရုတ်ဘက်ကတိုးချဲ့သွားမယ်ဆိုတာကိုနိုင်ငံရာရှိတွေမျှော်လင့်ထားကြတာပါတရုတ်နိုင်ငံရဲ့စီးပွားရေးစနစ်ဟာနမူနာယူတိုက်တဲ့စနစ်တစ်ခုဖြစ်တဲ့ဆိုတာကိုမြန်မာပြန်ကြားရေးဝန်ကြီးဌာနတည်ထောင်စုဝန်ကြီးဦးဖွေမြင့်ကလည်း CCTV သတင်းဌာနကိုပြောဆိုပါတယ
်ဒီတကယ်စီးပွားရေးရာအင်မတန်မှတိုင်းပြည်အတွက်ကိုအကျိုးပြုမဲ့ထိရောက်မဲ့စနစ်တစ်ခုတွေ့ရှိပြီးတော့အဲ့ဒါကိုအကောင့်ထဲပေါ်ပြီးတော့ကနှစ်ပေါင်း40ကာလတခြားမှာတဟုန်တို့တိုးတက်တာကိုကျွန်တော်တို့မြင်ရတွေ့ရပါတယ်အဲ့လူမျိုးတွေအနေနဲ့ဆိုရင်မိษွေများကြီးဝါချမ်းသာလို့ရှိရင်မုဒိတာပွားတယ်ဆိုတာရှိပါတယ်။သူနီးသူဝန်တာတယ်ဆိုတော့ခံစားမှုပါ။အောင်မြင်သွားတယ်လေတိုးတက်သွားတယ်လေဆိုတော့ကျွန်တော်တို့လေးလာစရာတွေအများကြီးရှိပါတယ
်။သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ကိုကလည်းတရုတ်နဲ့နိုင်ငံခြားပူးပေါင်းဆောင်ရွက်ခြင်းအဖြစ်တရုတ်နိုင်ငံဘက်ကအတွေ့အကြုံနဲ့သင်ခန်းစာတွေကိုအတူယူခွင့်ရမယ်လို့မျှော်လင့်တဲ့အကြောင်း CCTV သတင်းဌာနကပြောဆိုပါတယ်
။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့ပေါ့လေဥပမာဆိုချင်အဖြစ်ပေါ့တရုတ်ပြည်သူသမ္မတနိုင်ငံကနှစ်ပေါင်း80ကာလအတွင်းမှာရရှိခဲ့တဲ့ပေါ့ခုနပေါ့လေခုနဖွေဖွေတိုးတက်မှုဆိုင်ရာအတွေ့အကြုံတွေသင်ခန်းစာတွေကိုလည်းမြန်မာနိုင်ငံနော်ရယူနိုင်တယ်ဆိုတာလည်းသဘောပေါက်ပါတယ
်ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့ဩဇာလွန်မှုမှုနဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအကြားချင်းွေပမာဏများလာတဲ့အပေါ်အကျွေးပြီမှာဆိုရင်လည်းအကြောင်းစီးပွားရေးပညာရှင်တို့ရဲ့သတိပေးချက်တွေကတော့ရှိနေသေးဖြစ်ပါလိမ့်။တရုတ်သမ္မတရဲ့ခီးစဉ်ဟာရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံတရားရင်ဆိုင်နေရတဲ့အချိန်အနောက်နိုင်ငံတွေရဲ့ဝေဖန်မှုတွေတို့ပြီးရင်ဆိုင်နေရတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါလိမ့်။တရုတ်သမ္မတရှီကျင်းပင်ကတော့နိုင်ငံတကာစင်မြင့်မှာမြန်မာနိုင်ငံရည်တင်ရတတ်တဲ့ခွင့်ရေးနဲ့ဂုဏ်သိက္ခာကိုကာကွယ်ဆောင်ရွက်မှုအပေါ်ပြုတ်နိုင်ငံအနေနဲ့ထောက်ခံအားပေးတဲ့အကြောင်းကျူတင်အမှာစကားပါထားပါတယ်။နိုင်ငံတကာမှာတော့တရုတ်ရဲ့ယင်းနှိမ့်နှံမှုကိစ္စတွေအပြင်မြန်မာနိုင်ငံနယ်စပ်ဒေသတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာတပ်မတော်ကြားပြည်ပခန့်တွေမှာပြုတ်နိုင်ငံရဲ့ရည်တည်ချက်ကိုအာရုံစိုက်ပြီးတော့လေ့လာကြည့်နေကြပါတယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားပြည်ပခန့်တွေမြန်မာနိုင်ငံရဲ့ဒီရင်းစစ်မှာတရုတ်အစိုးရဘက်ကအသွားတစ်ဖက်ရှိတဲ့ဓာတ်လိုမူဝါဒကိုကျင့်သုံးနေတယ်ဆိုပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ဖွဲ့ကြီးကောင်ပရက်စလာကလပ်ကလည်း VOA နဲ့တွေ့ဆုံမေးမြန်းခန်းမှာဝေဖန်ပြောဆိုထားပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်ပခါကိုတရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာထိရောက်အောင်လှုပ်ဆောင်ပေးမယ်လို့ဝန်ပြောလင်းတဲ့အကြောင်းသုံးသပ်ပြောဆိုသွားတာပါ။တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တချို့ကတော့တရုတ်သမ္မတရဲ့ခီးစဉ်ဟာမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့စီးပွားရေးနောက်ဒေသတွင်းလုံခြုံရေးကိစ္စတွေအတွက်အလားအလာကောင်းတဲ့ခီးစဉ်ဖြစ်မယ်လို့မျှော်လင့်တဲ့အကြောင်း VOA ကိုပြောဆိုပါတယ်။ဘလို့ပဲသုံးသက်ချက်တွေရှိနေပေမဲ့တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်ဟာမြန်မာနိုင်ငံပေါ်စီးပွားရေးနဲ့နိုင်ငံရေးအရာအနောက်နိုင်ငံတွေတဲ့တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုအခိုင်အမာပြလိုက်တဲ့ခီးစဉ်ဖြစ်ဒေသတွင်းကဲခတ်တွေကသတ်မှတ်ပြောဆိုနေကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မနေ့ဖြန်စနေညဒဲလီလိုက်အစီအစဉ်မှာလည်းတရုတ်သမ္မတရဲ့မြန်မာပြည်ခီးစဉ်ဟာတရုတ်မြန်မာနှစ်နိုင်ငံကြားဘယ်နိုင်ငံအတွက်အကျိုးပိုရှိမလဲဆိုပြီးဆွေးနွေးဖို့ရှိတာမို့ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရသေးရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2020ခုနှစ်ဇန်နဝါရီလ18ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနာရီဝတ်အစီအစဉ်တွေကိုတော့လိုင်းနိုမီတာ19 25 32တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝတ်မှာတော့အပတ်စဉ်ခန္ဓာတွေကိုစက်တိုက်နားဆင်ရမှာပါ။အမျိုးသမီးခန္ဓာ၊သုဒ္ဓဆုံးလေးအမေရိကန်တစ်ခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာခန္ဓာမှာနားဆင်ရမှာကတော့
အားလုံးဒီအတိုင်းပဲအေယာရီဆိုတာဗမာပြည်ရဲ့အသေးနှလုံးဗမာပြည်ရဲ့ယဉ်ကျေးမှုလေအေယာရီယဉ်ကျေးမှုလို့အောင်ပြောရရတယ်။ဘာလို့အေယာရီမြို့ကြီးကကျွန်တော်တို့ဗမာနိုင်ငံရောက်ကနေတောင်ကိုစီးဆင်း
တရုတ်နိုင်ငံကမြန်မာပြည်မှာတည်ဆောက်မဲ့မြစ်ဆုံစီမံကိန်းတည်ဆောက်တဲ့မသိသုံးသက်ဆွေးနွေးထားတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်။ကဘာတဝန်းကလူကုန်ကူးခံရသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေအများဆုံးပါဝင်နေပြီးသူတို့ဟာလိင်လုပ်ငန်းတွေမှာအဓိကအသုံးချခံနေရတယ်လို့နိုင်ငံတကာလူကုန်ကူးခံရသူများပပျောက်ရေးနေမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်။လူကုန်ကူးမှုဟာပြည်ပခဖြစ်တဲ့ဒေသတွေမှာအထူးစိုးရိမ်စရာဖြစ်ကြောင်းလဲနိုင်ငံတကာလူကုန်ကူးခံရသူများပပျောက်ရေးနေအဖြစ်ပြီးခဲ့တဲ့နှစ်ဇူလိုင်လ30ရက်နေ့မှာသူထောက်ပြခဲ့တာပါ။မြန်မာနိုင်ငံမှာလည်းပြည်ပခဖြစ်ပွားတဲ့ဒေသတွေမှာလူကုန်ကူးပြဿနာတွေရင်ဆိုင်နေရပြီးတော့အထူးသဖြင့်ကတော့ကချင်ပြည်နယ်မှာတိုင်းရင်းသူတွေဟာအိမ်နီးချင်းတရုတ်နိုင်ငံဘက်ကိုလူကုန်ကူးခံရတဲ့အခြေအနေတွေနဲ့ကြုံနေရပါတယ်။ဒေါ်လာလာတန်းကအမျိုးသမီးများခန္ဓာမှာတင်ဆက်ထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်တာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal Today we're commemorating the World Day Against Trafficking in Persons Marking this day the Secretary General said in a message that human trafficking is a heinous crime
ကနေ့ကြရောက်တဲ့လူကုန်ကူးခံရသူများပပျောက်ရေးနိုင်ငံတကာနေ့မှာအတွင်းရေးမှူးချုပ်ရဲ့အမှာစကားကလူကုန်ကူးမှုဟာတိတ်ကိုယုံမုံးပွေရာကောင်းတဲ့ရက်စက်တဲ့ရာဇဝတ်မှုဖြစ်ပြီးကမ္ဘာတစ်ဝန်းဒေသတိုင်းမှာဒုက္ခပေးနေတာဖြစ်တယ်ဆိုတာပါပဲလူကုန်ကူးခံရသူတွေအနေနဲ့82ရာခိုင်နှုန်းဟာအမျိုးသမီးတွေမိန်းကလေးငယ်တွေဖြစ်ကြပြီး UNODC ခေါ်ကုလသမဂ္ဂမူရင်းစင်းနဲ့ရာဇဝတ်မှုဆိုင်ရာဌာနရဲ့ထုတ်ပြန်ချက်အရ2004ကနေ2016ခုနှစ်အတွင်းလူကုန်ကူးခံရသူတွေမှာကလေးငယ်ရာခိုင်နှုန်းဟာနှစ်ဆကျော်တိုးလာတာတွေ့ရပါတယ
်ဇူလိုင်လ30ရက်နေ့မှာချက်ရောက်ခဲ့တဲ့လူကုန်ကူးသူများပပျောက်ရေးနိုင်ငံတကာနေ့အထိမ့်အဖြစ်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးချက်ကိုထွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖရန်ဟတ်ကနယူးယောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာပါဒါအပြင်အခုလိုလူကုန်ကူးခံရသူတွေကြားလင်းလုံကမှာအသုံးပြုခံရသူတွေဟာအများဆုံးဖြစ်တဲ့အကြောင်းလေးအတွင်းမှုချုပ်ကပြောခဲ့တယ်လို့လက်ထောက်ပြောခွင့်ရ Foreign Hack ကဆိုပါတယ
် Most detected victims are trafficked for sexual exploitation but victims are also trafficked for forced labor recruitment as child soldiers and other forms of exploitation
သူကခံကြရတဲ့လူအများစုဟာလိင်ပိုင်းဆိုင်ရာကောင်းပုံဖြတ်မှုကိုခံကြရတာရှိသလိုအတင်းအဓမ္မလိုအပ်ပြီးစေခိုင်းခံရတာကလေးစစ်သားတွေအဖြစ်အသုံးပြုခံကြရတာနဲ့တခြားနိလန့်တွေနဲ့ခေါင်းပုံဖြတ်ခံကြရသလိုနှိပ်စက်ညှဉ်းပန်းတာလည်းခံကြရပါတယ်။ဒါအပြင်လက်နဲ့ဆွဲကင်ပဋိပက္ခကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြရတာကြောင့်တဘာဝဘေးအန္တရာယ်တွေကြောင့်အပြင်ဆေးရမွေးတည်မှုကြီးမားတဲ့အတွက်လူကုန်ကူးသူတွေရဲ့လုပ်ငန်းတွေဟာစီးပွားဖြစ်နေကြတာတွေ့ရတယ်လို့လည်းအတူရမှုချုပ်ကထောက်ပြခဲ့ပါတယ
်။ဒါကြောင့်မြန်မာနိုင်ငံမှာလက်နဲ့ကင်ပဋိပက္ခဖြစ်ပွားနေတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလူကုန်ကူးမှုဖြစ်ပွားနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကမကြာခဏထောက်ပြခဲ့ကြတာလည်းဖြစ်ပါတယ် ကချင်ပြည်နယ်မှာကချင်လက်နက်ကိုင်တပ်တွေအုပ်ချုပ်တဲ့နယ်မြေတွေမှာလူကုန်ကူးမှုတွေဖြစ်ပွားနေတာတွေ့ရတယ်လို့ HRW လူအခွင့်အရေးအဖွဲ့ကဒီနှစ်စောစောပိုင်းကထောက်ပြခဲ့တာလည်းရှိပါတယ်ဒီချက်နဲ့ပတ်သက်လို့ကချင်တိုင်းရင်းသူလည်းဖြစ်အင်ဒိုနီးရှားကျွန်းကျွန်းမှာလူကုန်ကူးခံခဲ့ရတဲ့မြန်မာရေလုံသားတွေကျွန်ပြုတ်ခံရတာကိုတွားရောက်သတင်းယူခဲ့တဲ့ AB သတင်းတောက်အဖွဲ့မှာပါဝင်ခဲ့ပြီး2016ပူလစ်ဇာဆုရရှိခဲ့သူဆူရှင်ဦးလေးဖြစ်တဲ့အစ္စတထူဆန်ကိုမေးကြည့်ခဲ့ပါတယ
်ကျမတို့အဲ့ဒီဟာဘာကြောင့်မလို့အဲ့လိုဖြစ်တာလဲဆိုတာကိုတီးဖို့ဆိုရင်2017ခုနှစ်ဒီစစ်ပွဲတွေပြည်တွင်းစစ်ပြန်စဖြစ်လာတဲ့အချိန်တွေကိုကျမတို့ပြန်သွားကြည့်ရလိမ့်မယ်ရှင်အဲ2017ခုနှစ်မှာဘာဖြစ်တယ်လဲဆိုတော့ပမော်နဲ့ကချင်ပြည်နယ်အရှိတောင်ပိုင်းအချမ်းမှာရှိနေတဲ့ကချင်လူမျိုးတွေကချင်ရွာသားတွေကစစ်ပွဲဆက်ဖြစ်လာတဲ့အခါမှာအနည်းသက်ဆုံးနေရာကိုပြေးတဲ့အချိန်မှာတို့ရသည် KIO KIA ထိန်းချုပ်တဲ့အနေကအနည်းသက်ဆုံးဖြစ်ပြီးတော့မှသူတို့အတွက်ကလည်းမျက်ပေါင်းများစွာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကိုပဲယုံကြည်အားထားတဲ့အနေအထားမျိုးရှိတဲ့ခါကျတော့သူတို့အဲ့ဒီတိုင်းသားလက်နက်ကိုင်တွေဒီအုပ်ချုပ်တဲ့နယ်မြေကိုထွက်ပြေးတယ်။ဘာကြောင့်မလို့လဲဆိုတော့သူတို့ကအစိုးရအုပ်ချုပ်တဲ့ဒေသကိုမထွက်ပြေးရတော့သူတို့ကလည်းမျက်ပေါင်းများစွာခံခဲ့ရတဲ့ဒီတွေ့ကြုံတွေရှိတဲ့ခါကျတော့သူတို့ကကြောက်ပြီးတော့မှဒီတရုတ်ပြည်နယ်ပို့ပြီးနီးတဲ့နေရာကိုထွက်ပြေးတယ်။နောက်တစ်ခုကကျတော့ဒီမြန်မာပြည်ထဲမှာပဲမဟုတ်ဘဲနဲ့တရုတ်ပြည်နယ်မှာလည်းတိုင်းသားလူနည်းစုအနေနဲ့ကချင်တွေရှိတယ်။အဲ့တော့တချို့ကျန်ဒီနေတောင်ပိုင်းမှာရှိနေလူတော်များများကဒီတရုတ်ပြည်နဲ့နီးတဲ့နေရာကိုဘာကြောင့်မလို့ထွက်ပြေးသလဲဆိုတော့သူတို့နဲ့နီးဆက်တဲ့ဆွေမျိုးတွေရှိတဲ့အတွက်ကြောင့်မလို့ပြေးတာမျိုးလည်းရှိတယ်။ Human Rights Watch ကပြောတဲ့အခါလည်းအများကြီးထင်နိုင်တယ်ဘာကြောင့်မလို့လဲဆိုတော့တိုင်းသားလက်နက်ကိုင်ဒေသအုပ်ချုပ်တဲ့ဒေသမှာဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့တချို့အချက်အလက်တော်တော်များများမှာသူမြန်မာအစိုးရဘက်ကနေမသိတာတွေရှိရဒါပေမဲ့ကျွန်မသိတဲ့လောက်ကတော့တိုင်းသားလက်နက်ကိုင်ဒေသတွေမှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအခုလိုမျိုးလူကုန်ကူးခံရတဲ့အမျိုးသမီးတွေကိုသူတို့ခါသူတို့စီးရင်ကောက်ထားတာတွေရှိတယ်။အဲ့ဒါတွေကိုလိုအပ်တယ်လို့သူတို့ဒီမြန်မာကိုရတဲ့ကိုလည်းပြန်ပြီးတော့မှဒီအထက်လက်ကိုပြန်ပြီးညဝေတယ်လို့ကျမတော့သိထားတယ်ရှင်။ဟုတ်ဒါပေမဲ့ခုနကဒီ Human Rights Watch ပြောသလိုပေါ့နော်။ဒီမျိုးသမီးတော်တော်များများကစစ်ဘေးကြောင့်ခံနေမှာရှိနေတယ်။အဲ့ဒီစစ်ဘေးကြောင့်ခံနေရတယ်အဓိကလက်နက်ကိုင်အုပ်ချုပ်မှုနဲ့နေတာမှာပဲရှိနေတဲ့ခါကျတော့အရေးအတွက်ကအဲ့ဒါပဲပုံများ
လို့ဖြစ်နေတာပေါ့နော်ဟုတ်နောက်တစ်ချက်စိတ်ဝင်စားစရာကျွန်မတွေ့ရတာပေါ့နော်ဒီရောင်းစားခံရတဲ့ကချင်အမျိုးသမီးအများစုကပြိပခဖြစ်ပွားရာဒေသကနေပြီးတော့အများအပြားဒါကြတာပေါ့ဘာဖြစ်လို့လဲဆိုတော့အမျိုးသားတွေကစစ်တိုက်ဖို့ထွက်သွားတယ်သူတို့ကအိမ်မှာအိမ်တော်ဥစုပြည့်ချန်ခဲ့တယ်အဲ့တော့မိသားစုစားဝတ်နေရေးအတွက်ပြည်လေဘူးကငွေရှာဖို့လိုတယ်ငွေရှာဖို့လိုတဲ့ခါမှာတရုတ်ပြည်မှာလာစားကောင်းကောင်းရမယ်အဲ့လိုမျိုးဖျားယောင်းတွေးဆောင်မှုတွေကြောင့်ပေါ့နော်သူတို့တွေပါသွားကြတယ်လို့လေ Human Rights Watch ကထောက်ပြထားပါတယ်အဲ့ဒါလေမှန်တဲ့တော့မှန်တယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကြတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးကတော့ဒီစစ်တိုက်သွားတဲ့ဟာမျိုးမဟုတ်ဘူးရှင်ဘာကြောင့်လဲဆိုတော့စစ်ဘေးချောင်းစခန်းကအမျိုးသားတော်များများနဲ့ဒီမှာအမေးဖြေလုပ်တဲ့အချိန်မှာသူတို့ဒီလိုမျိုးပြောပါတယ်ရှင်များတော့အဖြစ်ကသူတို့တလားကိုနှစ်ပတ်သုံးပတ်အဲ့လိုမျိုးကြွားပြီးတော့မှလယ်နေတွေပိုင်တဲ့သူတွေရဲ့လေရဲမှာသွားပြီးတော့မနေစားအနေနဲ့အလုပ်သွားလုပ်တာတွေရှိတယ်။ငပြောချန်နေမှာသွားလုပ်တာတွေရှိတယ်ဒီဖြစ်။အဲ့တော့များတော့အဖြစ်အိမ်မှာကြံခဲ့တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတယ်။အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော့မှလူကုန်ကူးခံရတဲ့အနေအထားမှာတော့ရှိရပါဘောနော်။ဟုတ်ကဲ့
နောက်တစ်ချက်ကျွန်မသိချင်တာပေါ့နော် Human Rights Watch ရဲ့ကောင်စီကကလေးမွေးကလေးမွေးပြီးရင်ပြန်ချင်းပြန်လို့ရတယ်ဆိုတော့အဲ့လိုမျိုးရောင်းစားခံပြီးတော့ကလေးမွေးပြီးတော့ပြန်ချင်းပြန်ဆူပြီးတော့ပြန်ခွင့်ရတဲ့အမျိုးသမီးတွေနဲ့ရော Esther တို့ကြုံဘူးပါလား
ဟုတ်ကဲ့ရှင့်အဲ့ဒီဟာကိုကျွန်မတို့အသေးအချာကိုမေးခဲ့တာမျိုးရှိပါတယ
်ကျွန
်မတို့တွေ့ခဲ့တဲ့အမျိုးသမီးတွေသူတို့ထပ်တည်လို့မြောက်လာတဲ့သူတွေကပြန်ပြီးပြောပြတဲ့အနေအထားရဆိုရင်သူတို့ကပြောတယ်အင်းရှင်တွေပေါ့နော်ကျမကလေးလမ်းမွေးပေးပြီးပြီကျမအိမ်ပြန်ချင်တယ်ပေါ့နော်အဲဆွေမျိုးတွေမိသားစုတွေနဲ့အဖေအမေညီကောင်မတွေနဲ့တွေ့ချင်တယ်ဆိုပြီးတော့မှတောင်းဆိုတဲ့ခါကျရင်တို့ကပေးပြန်မယ်ပေးပြန်မယ်ဆိုပြီးတော့မှတို့ပေးမပြန်ဘဲနဲ့တို့အိမ်မှာပဲပုံမှန်လုပ်နေကြလိမ့်မိုင်းဆိုင်ရာတန်ဖက်မှုနဲ့အိမ်တွင်းတန်ဖက်မှုတွေတို့ကျူးလွန်နေပြီးတော့မှဒီအမျိုးသမီးတွေဆိုရင်ဥမာ yes ခန်းကိုတို့ကိုယ်တိုင်သွားပြီးတော့မှကျမလူကုန်ကူးခံရတာပါဆိုမှတရုတ်ရဲတွေကိုသွားပြောတာတောင်းမှတရုတ်ရဲတွေကအဲ့ဒီသူ့ကိုအိမ်တွင်းတန်းဖက်မှုလုပ်နေတဲ့အိမ်ကိုသူ့ကိုကိုယ်တိုင်ပြန်သွားပို့တယ်။အဲ့တော့သူတို့ကိုကလေးမွေးပြီးတာနဲ့ပြန်ခိုင်းတယ်ဆိုတဲ့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကွဲပြားမယ်လို့ထင်ပါတယ်။
အဲ့လိုပြန်လွတ်လာတဲ့အမျိုးသမီးတွေရှိတော့ဘယ်ပုံမိန်နည်းနဲ့သူတို့ပြန်လွတ်လာအောင်ကြိုးစားကြလဲရှင
်။အဲ့ဒါတော်တော်လေးစိတ်ဝင်စားစရာကောင်းတယ်။ဘာကြောင့်မလို့လဲဆိုတော့ကျမတို့ဒီလွတ်လာဒီတွေ့ကြုံတော်တော်ဆိုးတဲ့အမျိုးသမီးသူခံရခဲ့တဲ့အကြောင်းအရာကိုပြောပြတဲ့အချိန်မှာ
ဟုတ်ကဲ့
သူကဖုန်းကလုံးကိုရှာတွေ့ရအဲ့အိမ်မှာပဲအဲ့ဖုန်းအဟောင်းကိုတွေ့တော့သူအဲ့ဖုန်းအဟောင်းလေးကိုသူတင်းထားပြီးတော့မှဈေးသွားတဲ့အချိန်မှာသူပတ်စံနည်းနည်းနည်းစီစုထားပြီးတော့မှအဲ့ဖုန်းဆိုင်မှာသွားပြီးတော့သူက SIM card လေးဝယ်တယ်ဝယ်ပြီးတော့မှ သူသိထားသလောက်ကတော့ UNAM ပြည်နယ်ကိုခေါ်မဲ့ဖုန်းနံပါတ်ကုန်းနံပါတ်ဘာနဲ့စတယ်လဲဆိုတော့ဟိုကသူကသိတယ်ဘာကြောင့်လဲဆိုတော့သူကလည်းတရုတ်နယ်စပ်မှာနေလာတာခုနှစ်နှစ်ရှိနေရှိပြီဆိုတော့သူအဲ့အကြောင်းသိတဲ့အခါကျတော့သူကသွေးမိသွေးရဖုန်းနံပါတ်အကုန်လုံးနှိပ်တာနှိပ်တော့သူကနောက်ဆုံးကျတော့ဒီအမျိုးသမီးပြက်ကကောက်ကင်တယ်သူကတော့တရုတ်နိုင်ငံသားဒါပေမဲ့ကချင်ပေါ့နော်အဲ့တော့သူကဘာရန်ကားချင်းမိတဲ့ခါကျတော့မှသူကအဲ့မှာစပြီးတော့မှဒုက္ခရောက်နေတဲ့အကြောင်းပြီးရင်ဒီတိုင်းသားလက်နက်ကိုင်အုပ်ချုပ်မှုနယ်နေဒီကမှရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကသူတို့ကယ်ဖို့အတွက်ဟိုကူညီပေးတယ်ဆိုတော့အကြောင်းအရာကိုပြထားတဲ့ခါကျတော့သူအဲ့ဒါတွေကိုသူ့ကူညီပေးဖို့သွားပြောပြပေးဖို့အဲ့လိုမျိုးသူကအကူအညီတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေရဆိုတော့ဒီတရုတ်ပြည်မှာအသုံးများတဲ့ WeChat ပေါ့နော် application အဲ့ဒါ social media application ကိုတောင်းပြီးတော့မှ WeChat မှာဘယ်နေရာမှာသူကရောက်နေဆိုတော့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာတွေ့နိုင်တယ်ဆိုတော့ဟာမျိုးပေါ့နော်အဲ့ဒါနဲ့သူတို့လာပြီးတော့မှကယ်ပေးတဲ့သူတွေရှိရပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်များများကတော့သူတို့ရဲစောင်းလာပြီးတော့မှလူကုန်ကူးခံရကြအောင်ပြောတဲ့သူတွေကိုလူကုန်ကူးတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိသလိုတချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာတွေရှိသလိုတိုင်းဒေသနဲ့ကဥမာ KIO KIA ကလည်းသူတို့မှ UNAM ပြည်နယ်ထဲမှာကိုယ်စားလှယ်ရုံးချုပ်တွေရှိတယ်အဲ့ကိုယ်စားလှယ်ရုံးချုပ်တွေကိုသူကဆက်သွယ်ပြီးတော့မှပြန်ပို့ပေးတာမျိုးတွေရှိရဲ့ဟုတ်
အဲ့လိုမျိုးပြန်လွတ်လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့အခါမှာ Human Rights Watch Report ကိုပဲပြန်ကူးကားရမယ်ဆိုရင်ဒီအမျိုးသမီးတွေက social stigma ပေါ့နော်လူမှုအတိုင်းပိုင်းမှာတင်ချဆက်ဆံခံရတာရှိတယ်လို့လည်းဖော်ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲ Esther
ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေအထားပေါ့နော်ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတခုတည်းမဟုတ်ပဲနဲ့ကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအသမအင့်ခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းဝိုင်းကနေပြီးတော့မှနည်းနည်းဟိုအနေချဆက်ဆံတဲ့ဟာမျိုးတွေကတော်တော်လေးကိုရှိရရှင်ဒီအမျိုးသမီးတွေကိုလူကုန်ကူးခံရတယ်သူများရဲ့မရလို့တယ်ပေါ့နော်အဲ့လိုမျိုးပုံစံမျိုးနဲ့ပြန်ပြီးဆက်ဆံတဲ့ခါကျတော့ဒီအမျိုးသမီးတော်တော်များများကဒီလူမှုအတိုင်းဝိုင်းမှာသူတို့ဝန်မဆန့်ရတော့ပဲနဲ့အိမ်တွင်ပုံတဲ့သူတော်တော်များများပြန်ဖြစ်သွားတာမျိုးတွေရှိအဲ့တော့သူတို့ကပုံမှန်အနေထားအချင်းလူမှုအတိုင်းဝိုင်းထဲမှာပြန်ပြီးဝန်ဆန့်ဖို့သူတို့အတွက်ကနေရာမရှိလို့မျိုးတော့ဖြစ်တာမျိုးတွေတွေ့ရပါတယ်ရှင
်တော်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှလာမယ့်တနင်္လာနေ့ဟာပြည်သူ့အခွင့်အရေးလှုပ်ရှားမှုမှာထင်ရှားခဲ့တဲ့ကွယ်လွန်သူဒေါက်တာမာတင်လူသာကင်းဂျူနီယာကိုဂုဏ်ပြုတဲ့အားလည်းရည်နေ့ဖြစ်ပါတယ်။လွန်ခဲ့တဲ့52နှစ်တုန်းကလှုပ်ကြံခံရပြီးတော့ကွယ်လွန်သွားခဲ့တဲ့ဒေါက်တာကင်းရဲ့အကြောင်းတစ်စီတစ်ဆောင်းကိုတော့ဒီသတင်းမဲ့ရဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်တင်ပြထားပါတယ်။
အမေရိကန်ပြည်ထောင်စုမှအကြမ်းဖက်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနဲ့ပြဋ္ဌာန်းနိုင်အောင်စ조사ခဲ့သူလည်းဖြစ်ပါတယ်1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ1968ခုနှစ်ဧပြီလ4ရက်နေ့ရုံးကတန်နစီပြည်နယ်မန်ဖစ်မြို့ကလော်ရင်းမိုဒယ်ရဲ့လေသားဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အယ်ရေးဆိုသူကတနက်နေ့ပြစ်ခတ်လုပ်ကြံခဲ့ပါတယ်။ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမြို့ဖြစ်တဲ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေသိမ်းနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမရရစ်ချတ်နစ်ဆန်ရဲ့ Watergate အရှုပ်တော်ပုံလိုမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ Robert Kennedy လည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိပ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
်။ He is really as a symbol of power.and justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြယုတ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တဲရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်African American တွေဟာဆယ်မာကနေမန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။ မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ပက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ပုံးတွေကိုအုံပြူပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါအဲ့ဒီအချိန်ကလူငယ်တက်ကြွလှူရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာအခုခါမှာအောက်လွှတ်တော်အမတ်တဦးဖြစ်နေပါပြီ
They came toward us beating us with nightsticks tramping us with horses releasing tear gas
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါလေ။မျက်ရည်ကိုဘုံးတွေနဲ့လည်းပစ်ပါလေ။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားဝင်မှာကျွန်တော်မေးသွားပါလေ။တေပြီလို့တောင်ထင်လိုက်မိပါလေ
။လုံညိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ်
။ We must let the world know that it is necessary to protest this threefold evil.
မေဘေကွင်းညင်းဆုခံရတာလုံချုံရေးရဲ့ရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီနင်းပြုမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံရပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအယ်ဘာမာပြည်နယ်မြို့တော်မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Stellenbosch to my
Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ John ဘာမှမပူနဲ့ Selma ကနေ Montgomery ကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေလဲအတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ
်။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတနှစ်လောက်ကြာမှာတော့သမ္မတ Lyndon Johnson ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငဲစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်။ Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နှီးပြူဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ်
။ Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
the ရာဥပဒေပေါင်းတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့နီလန်းကင်ဆွဲကိုသူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်အချိန်တွေကြန့်ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းတည်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပစ်နိုင်ခဲ့သလိုအသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားမှုသမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအောင်ကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်Washington DC ကမြို့သားရေမြမှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
ကင်းရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ Washington DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။ဒန်နူကြီးမြအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ်
။ We are a different and a better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်အောင်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားအရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါ။လွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူး
။အခြေအနေပြောင်းလဲခဲ့ပေမဲ့လည်းမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါ။ Washington DC မှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျတဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အကြောင်းသားတွေအပါအဝင်ထောက်ခံသူတန်းနီးပါးရဲ့တောင်းဆိုဆန္ဒပြပွဲအတွင်း ဒေါက်တာကင်းရဲ့မိဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
် My grandfather had a dream that his four little children will not
ကျမဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ကြည့်ပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာကြည့်ပြီးဆုံးဖြတ်ဖို့ဆိုတာပ
ါ1968ခုနှစ်အလောက်ကြာမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာတန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆိုလီအမေရိကန်တခွေစီစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာမှာနားဆင်ရမှာကတော့မြန်မာနိုင်ငံမှာဆိုရင်တရုတ်နိုင်ငံကတည်ဆောက်မဲ့မြေဆုံစီမံကိန်းကြောင့်ပတ်ဝန်းကျင်နဲ့လူမှုဘဝထိခိုက်မှုကိုစိုးရိမ်မှုတွေရှိနေပါတယ်မြေဆုံဆဲတည်ဆောက်တင်မတင်ဆိုတာကိုတော့အင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ရဲ့အမြင်ဒီသတင်းမဲ့ရဲ့သိပ္ပံနဲ့နည်းပညာခန္ဓာမှာဒေါက်ခင်မျိုးသက်ကမေးမြန်းတင်ဆက်ထားပါတယ်
ဆဲတီဆောက်လိုက်တဲ့အတွက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဖြစ်ရတွေမှာကောင်းကျိုးရောထိခိုက်မှုတွေပါရောနေလေရှိပေမဲ့ AMR မြေကျောင်းပေါ်မှာဆဲဆောက်မယ်ဆိုရင်တော့နိုင်ငံအတွက်ထည့်ပြီးစဉ်းစားရမယ့်အချက်တွေကအများကြီးပါမြစ်ဆုံဒေသမှာဆဲရီတိဆောက်တဲ့မတဲ့အင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါစီ
ကျော်တော့အားလုံးဒီအတိုင်းပဲအရာဝီဆိုတာဗမာပြည်ရဲ့အသေးနှလုံးဗမာပြည်ရဲ့ယဉ်ကျေးမှုလေအရာဝီယဉ်ကျေးမှုလို့အောင်ပြောရတယ်။ဘာလို့အရာဝီမြို့ကြီးကကျွန်တော်တို့ဗမာနိုင်ငံကညောက်ကနေတောင်ကိုစီးဆင်းပြီးတော့မှအရာဝီမြို့ကြောင်းဖြတ်သွားတဲ့နေရီမြို့တွေအကုန်လုံးကိုလူတွေကိုအများကြီးကြိုးပြတဲ့မြို့ကြီးတစ်စင်းပါ။ဒါကြောင့်ဒီမြို့ပေါ်မှာဆယ်ဆောက်မှဆိုလို့ချင်းစဉ်းစားရတာအချက်တွေအများကြီးရှိတယ်အရာဒီရဲ့အဲ့ဒီမြေဆုံရဲ့ပေါ်ပိုင်းမှာသူတို့တောက်ဖို့ရွေထားတာ18ခုလောက်ရှိပါတယ်အခုဒါနောက်ပိုင်းငားပြည်သူကကန့်ကွက်ထားတာပေါ့အာရက်ထားတဲ့နေထားမှာရှိပါတယ်ဒီဒေသခံတိုင်းသားတွေအပါအဝင်လူလူလန်စာဖွဲ့စည်းအတီးရီးယားနေပြီးတော့မှကန့်ကွက်နေတဲ့တကယ်စီမံကိန်းဖြစ်တယ်ပေါ့လေပြောရမယ်ဆိုလို့ရှိရင်တော့အချက်လက်တွေရောတောင်းတရားတွေရောအများကြီးပါပဲကျွန်တော်ကတော့ဒါ geologist တယောက်ဖြစ်တဲ့အတွက်ကြောင့်မို့လို့ geologist တယောက်ကအမြင်လေးအနေနဲ့ပဲအရေးကြီးတဲ့အချက်၃လေးချက်လောက်ကိုသုံးသပ်ကြခြင်းပါလေ။စောက်တင်လားမစောက်တင်လားဆိုတာပေါ့လေ
။သမရဦးသိန်းစိန်လက်ထက်မှာပြည်သူတွေလက်မခံလို့တရုတ်ကုမ္ပဏီရဲ့ဒီဆောက်ရေးကိုဆိုင်းငံ့ထားခဲ့ရတဲ့ဒီမြေဆုံဆဲစီမံကိန်းဟာကချင်တိုင်းရင်းသားတွေရဲ့ရိုးရအမွေးနှစ်တခုလို့သတ်မှတ်ထားတဲ့နေရာမှာခြားထားတာဖြစ်ပါတယ်။
ဒီမြေဆုံကတကယ်တော့မေခနဲ့မလီခနဲ့မြင့်နဲ့ကြောင်စုံတဲ့နေရာကိုဒါမြေဆုံကိုပြောပြီးအဲ့ဒီနေရာမှာစောက်မှာပေါ့လေမေခနဲ့မလီခမြင့်မှာလဲမေခမြင့်ပေါ်မှာဆိုလို့ရှိရင်၅ခုစောက်မှာမလီခပေါ်မှာတစ်ခုစောက်မှာပေါ့လေမြေဆုံအပါဝင်ဆို9ခုဖြစ်သွားတာဆိုလိုတဲ့အသေးတွေကမြေဆုံရဲ့အထက်ပိုင်းမှာကိုဒီမေခနဲ့မလီခမှာကိုကသူကနောက်ထပ်6ခုလောက်စောက်ဖို့ရှားထားတာပေါ့လေပေါ်မှာမှာဆယ်တစ်ခုချင်းတစ်ခုချင်းရဲ့နာမည်တွေလည်းပဲကျန်ရင်သတ်မှတ်ထားရရရှိပါတယ်ဟိုစောက်တာတော့မစောက်ဘူးမြေဆုံကိုဒီစလုပ်တဲ့သဘောပေါ့လေဒီမြေဆုံဆယ်ကတကယ်ဆယ်အကြီးစားကြီးဆယ်ကြီးကြီးစောက်မယ်ဖြစ်တဲ့ကြောင့်မို့ရေလောင်နဲ့ပမာဏကလည်းအရန်ုံများတယ်အရန်ုံများတဲ့အတွက်အရင်တော့ဒီတောတောင်နော်မြေပြင်ဖြစ်တဲ့နေရာတွေကတကယ်ရေလောင်အေရီယာကြီးတစ်ခုလုံးဖြစ်သွားပြီးတော့အားလုံးဟာရေအောက်ကိုမြုပ်သွားမှာအဲ့လိုရေအောက်ကိုမြုပ်သွားလို့ရှိရင်အဲ့ဒီမြေဆုံဒေသမှာရှိနေတဲ့မူလတဘာဝတောတောင်ကြီးမြေလှအပဒီအကုန်လုံးကလုံးဝကွယ်ပြောက်သွားမှာတဘာဝပောင်းကြီးကလုံးဝဌာနပြောင်းလဲသွားမှာဒီလိုမျိုးကြီးအောက်ကိုပြောက်သွားမယ်ဆိုလို့ရှိရင်ဒေသောအခါမှာဒီသဘောအလှတရားတို့ပြန်မရနိုင်တော့ဘူး။ဒါကြောင့်မြေဆုံဒေသကတကယ်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ national treasure လို့တောင်မှပြောလို့ရတယ်တကယ် area ကြီးပဲ။သဘောအလှပါတွေအစီဆုံးဆုံးဝနိုင်တယ်ဒေသောအခါမှာပြန်မရနိုင်တော့ဘူး။အဲ့ဒီချက်ကြောင့်အောက်တင်ဘူ
း။ဒီနိုင်ငံရဲ့ရတနာတစ်ပါးဖြစ်တဲ့အမွေအနှစ်တွေပျောက်ကွယ်ရုံနဲ့မကပါဘူး။ဆယ်ဆောက်လို့အတွက်ပေါ်လာမယ်ဘေးထွက်ဆိုးကျိုးတွေကလည်းများလာပါတယ်။
ဒီဆုံးဆောင်လေဒီကဘာပိုင်ဒီထိခိုက်မှုတွေကဖြစ်မှာပါပဲဆယ်လေးဆောက်လိုက်တဲ့အတွက်မြစ်တွေကငကူစီးနေတဲ့ရေစီးရလာတွေကိုပိတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းမှာဆိုလို့ရှိရင်ရေစီးနှုံးတွေအနေပူးချမှုတွေအဲ့ဒါတွေအကုန်လုံးကကျောင်းလဲသွားတယ်နော်ငကူလုံးကကုန်းမြစ်တဘွားနေပြီးတော့မှရေရင်တဘွားဖြစ်တော့သူနဲ့သက်ဆိုင်တဲ့ ecology တွေကလည်းအကုန်လုံးကျောင်းသွားတယ်ဒါနဲ့ဒလိဆန်တွေသူတို့ရဲ့ရဲမြေတွေကျောက်ဆုံးသွားတယ်ဒီမှာငါးမျိုးစိတ်တွေဆိုလို့ရှိရင်လည်းအများကြီးကျောင်းသွားနိုင်တယ်ဆယ်တီဆောက်လိုက်ရဆိုတာဆယ်ရဲ့ပမာဏအကြီးအသေးပေါ်မူတည်ပြီးတော့မှ ရေလောင်လိုက်တဲ့အခါကျတော့ဆယ်တွေကအရန်ကြီးတယ်ဆိုလို့ရှိရင်ရေလောင်လိုက်တဲ့ဒုတွေကလည်းအရန်ကြီးလာတယ်အဲလိုရေဒုတွေအရန်ကြီးလာတဲ့အတကြောင်မလို့အဲဒီရေဒုတွေရဲ့တက်ရောက်တဲ့အစီအားတွေကလည်းတလျာတမ်းမှသွားပြီးတော့မှရေဒုတွေနဲ့ဖိထားသလိုဖြစ်တော့တဘာဝရဲ့တည်ငြိမ်မှုပေါ့လေ stability ကိုလည်းပြောင်းသွားတယ်တဘာဝပြည့်ရတဲ့အကြောင်းမိုးများလို့ပဲဖြစ်ဖြစ်အလင်းလုံးပဲဖြစ်ဖြစ်ဆယ်တွေကျိုးသွားပြန်မယ်ဆိုလို့ရှိရင်အဲဒီဆယ်အောက်ပိုင်းမှာရှိတဲ့လူတွေရဲ့အသက်အိုးအိမ်စီးဆင်းတွေကြည်ပျက်စီးဆုံးရှုံးသွားနိုင်တယ
်ဒေတာတွင်တဘာဝရဲ့တည်ငြိမ်မှုပြတ်ပြားနေချိန်မှာစကိုင်းပြတ်ရွေတာလှုပ်ရှားမှုရှိလာခဲ့ရင်အန်ဒီယဟာမတွေးဝင်ဆရာပါ
မြစ်ဆုံဆရာကမာနိုင်ငံရဲ့တကယ်နာမည်ကျော်တစ်ခုဖြစ်တဲ့စကိုင်းပြတ်ရွေနဲ့မိကတ်နေတာပေါ့လေစကိုင်းပြတ်ရွေဆိုတာမာနိုင်ငံမှာအဓိကငလင်းနေပြုစေတဲ့ပြတ်ရွေကျော်တစ်ခုလို့ပြောလို့ရတယ်ဒီတဲ့ဒီကျော်ပါကျော်ဟိုလောက်ကစပြီးတော့ဆင်းရင်းအားဖြင့်ပေါ့လေနောက်ကနေတောင်ဝင်ဆင်းလာတာဟိုဘင်္ဂလားပြည်တော်လည်းရောက်တဲ့အထိကီလိုမီတာ1500လောက်ရှိရလို့အကြမ်းတင်တော်လို့ရတယ်။ဈာမှာတော့သူ့ရဲ့ပိုင်းစစ်တွေတော့ရှိတာပေါ့လေ။အဲဒါကြောင့်မလို့ဆယ်ကြီးတစ်ခုတည်ဆောက်လိုက်တယ်ဆိုရင်အဲ့ဒီဆယ်ကြီးကအဲ့ဒီ area မှာလာပြီးတော့မှတင်လိုက်တဲ့ရေဒူးတွေကြောင့်ဝိတ်ကြီးအများကြီးတက်လာပြီးတော့မှဆယ်ကျောင်းတော်မှငလျင်အသေးလေးတွေလှုပ်နိုင်တဲ့ခုနကစကိုင်းပြည့်ရင်နဲ့သွားပြီးတော့ဆက်ဆက်လို့လှုပ်ခဲ့မယ်ဆိုလို့ရှိရင်အခုတော်ရန်ကုန်မှာငလျင်တွေကနေတိုင်းကြီးပေါ်မှာဆက်တိုက်ဆက်တိုက်လှုပ်နေတာလှုပ်ခဲ့မယ်ဆိုလို့ရှိရင်အဲ့ဒီဆယ်ကြီးတိဆောက်ပြီးအဲ့လိုလာစကိုင်းပြည့်ရင်နဲ့ဆက်ဆက်ပြီးလှုပ်သွားလို့ဆယ်ကြီးကျိုးသွားမယ်ဆိုလို့ရှိရင်တော့ဆယ်အောက်ခြေမှာရှိတဲ့မြို့ရာတွေအကုန်လုံးကမစင်းစားနိုင်တော့တကယ်ရေဘေးဒုက္ခတွေအများကြီးရောက်သွားနိုင်တယ်အဲ့ဒီအချက်ကြောင့်လည်းမဆောက်တင်ဘူးလို့ထင်ပါတယ်
ကချင်ပြည်နယ်ထဲမှာကြောက်စင်းကစပြီးတခြားရှားပါတဲ့တွင်းထွက်တန်ရန်ဇာတာတွေရှိပါတယ်။နေရာအများစုကိုဂုတိတေးသေးချာချာမစူးစမ်းရသေးပါဘူး
။ဆယ်ကြီးတိဆောက်လိုက်တဲ့အတွက်ဒီမြေပြင်နယ်အားလုံးကရေအောက်ကိုမြုပ်သွားမှဖြစ်တဲ့အတွက်ကြောင့်မလို့ဒီလောက်ကျဲဝန်းတဲ့ area ကြီးတစ်ခုလုံးမှာရှိတဲ့သဘာဝတန်ရန်ဇာတာတွေအားလုံးကလည်းရေအောက်ကိုမြုပ်သွားမှာပါ။ဒါကြောင့်ဆယ်မဆောက်ခင်တည်းကအဲ့ဒီ area ကြီးတစ်ခုလုံးမှာရှိတဲ့သဘာဝတည်ရန်ဇာတာတွေကိုရောတည်တည်ချာချာလိလာတိုင်းတာပြီးပြီလားတချင်းနေဆိုတော့အလုံးကြီးရဲ့အတိုင်းပဲသဘာဝတည်ရန်ဇာတာပေါ်များတယ်မှာကြောက်စိမ့်ထွက်တယ်အဲ့ဒီမြေဆုံမှာကြောက်စိမ့်မထွက်ဘူးဆိုရင်တော့ရွှေနဲ့တခြားအပိုးတန်တည်ရန်ဇာတာတွေလည်းအဲ့လိုအားမျိုးတွေအများကြီးရှိနိုင်ပါတယ်ဒါကြောင့်ဒီသဘာဝတည်ရန်ဇာတာတွေတထုတိုက်တွေရှားတွေရောဒီတိလေးလာပြီးလားเนาะအဲ့လိုမှမဟုတ်သေးဘူးဆိုလို့ရှိရင်တကယ်တန်မိုးရှိတဲ့ဟာတွေကရေအောင်မြုပ်သွားပြီးတော့ကျွန်တော်တို့ကရေလောက်ပဲတုံးရမယ်လက်စစ်တာလိုပဲတုံးရမယ်ဆိုလို့ရှိရင်ဒါကလည်းမဖြစ်သင့်ဘူးလို့ပဲပြောရမှာပဲအဲကြောင့်မလို့ခုနပြောတဲ့အချက်သုံးချက်ကတဘာဝအမြောက်တရားတွေအားလုံးကြောက်သွားမယ်ငလင်လုံးလို့เนาะသခိုင်းဖော်ကြီးလှုပ်လို့เนาะအလုပ်ခဲလို့ဆယ်ကျိုးရင်အောက်မှာရှိတဲ့လူတွေအကုန်လုံးဒုက္ခရောက်သွားနိုင်တယ်နောက်တစ်ခုကစေရေလောင်လိုက်တဲ့အီရတခုလုံးမှာရှိတဲ့မြေအောက်ကသဘာဝတရားဇာတာတွေအကုန်လုံးကိုတည်တည်ချာချာလေ့လာထားမှုမရှိသေးဘူးအဲ့ဒီအချက်သုံးချက်နဲ့တင်ကျွန်တော်ရဲ့ပုံလေးကအမျိုးပြောမှလို့ဒီမြေဆုံစေကြီးကမဆောက်သင့်ပါဘူးလို့အဲ့လိုပဲပြောချင်ပါတယ
်တရုတ်နယ်ဖက်ဆက်တိဆောက်မဲ့ဒီဆယ်စီမံကိန်းကိုမလုပ်တင်ကြောင်းတရုတ်ပညာရှင်တွေကိုယ်တိုင်ကအကြံပေးခဲ့တာရှိတယ်လို့လည်းဦးသိမ့်ပိုင်ကပြောပါတယ်မြန်မာပညာရှင်တွေဘက်ကလည်းကောင်းကျိုးထက်ဆိုးကျိုးပိုများစီမဲ့ဒီစီမံကိန်းရှေ့ဆက်မှာကိုမလိုလားကြဘူးဆိုတာကိုတင်ပြရင်ဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရပါမယ်
တော်ခင်မြတ်သက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာဖြစ်ပါရဲ့ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလှည့်ပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်ဆွဲချက်တင်ထားတဲ့အမှုကိုအထက်လွှတ်တော်မှစတင်လိုက်ပြီးဆိုတာကိုအထက်လွှတ်တော်ကသမ္မတကိုကြားသားရင်းနေတော့အတိပေးအကြောင်းကြားလိုက်ပါရယ်သမ္မတအတွက်ဘသူကဥပဒေကြောင်းကနေကိုစားပြုမယ်ဆိုတာကိုစနေနေ့ညနေပိုင်းနောက်ဆုံးထားပြီးတော့အထက်လွှတ်တော်ကိုပြန်အကြောင်းပြန်ရမှာဖြစ်ပါရယ်အမှုကြားနာတဲ့အခါမှာအထက်လွှတ်တော်အမတ်တွေကဒီဂျူရီလူကြီးတွေဖြစ်ဆောင်ရွက်မှာပါသမ္မတကိုဆွဲချက်တင်ခဲ့တဲ့အောက်လွှတ်တော်ကအောက်လွှတ်တော်ကိုစားပြုမန်နေဂျာတွေအနေနဲ့စနေနေ့နဲ့တနင်္လာနေ့တွေမှာအမှုအတွက်သူတို့ဘက်ကပြင်ဆင်ထားချက်တွေကိုရှောက်ထားရမှာဖြစ်ပါတယ်သမ္မတပေါ်တရားစွဲတဲ့အမှုကြားနာစစ်ဆေးမှုကိုတော့အင်္ဂါနေ့မှာစတင်မှာဖြစ်ပါတယ်နေပြည်တော်မှာရောက်ရှိနေတဲ့တရုတ်သမ္မတရှီဂျင်းပင်ကိုနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့ကြိုဆိုတွေ့ဆုံခဲ့ကြပါတယ်။တရုတ်မြန်မာဆက်ဆံရေးအနှစ်80ပြည့်ထိအမှန်နဲ့တရုတ်သမ္မတရှီဂျင်းပင်မြန်မာနိုင်ငံကိုဒီကနေ့ရောက်လာတာပါ။နိုင်ငံကအနှစ်20နီးပါးအတွက်ပထမဆုံးရောက်လာတဲ့တရုတ်သမ္မတကိုသမ္မတဦးဝင်းမြင့်ကဒီသမ္မတအိမ်တော်မှာဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုတွေ့ဆုံခဲ့ပါတယ်။တရုတ်သမ္မတရှီဂျင်းပင်ဟာသမ္မတဦးဝင်းမြင့်နဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့လည်းဒီကနေ့တီးခြားတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အရှေ့တောင်အာရှအာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာတောင်တရုတ်ပင်လယ်အရေးကိစ္စနဲ့မြန်မာနိုင်ငံကရိုဟင်ဂျာအရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ရှင်။
သတင်းကြီးချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Aiden Odukul ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်း6နာရီကနေ9နာရီထိထုတ်လင်းပေးမယ်မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.